Welcome to the Voice of America in Burmese.
ပြန်နေကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VO American တိုင်းရဲ့မေလ30ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါခင်ဗျာဒီကနေ့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ကျွန်တော်မြန်မာပြည်မှာပေါ့အပြစ်မဲ့ပြည်သူတွေပေါ့လေတည်ဆုံးတာလည်း800ကျော်သွားပါပြီအဲ့အတွက်ကျွန်တော်တို့ကဒီစစ်ကြမ်းဖက်အုပ်စုကိုတက်တက်တရာဆန့်ကျင်ပြီးတော့ဒီစစ်ကြမ်းအုပ်စုကိုပေါ့နိုင်ငံတကာကအတိမတ်မပြုဖို့နဲ့
မြန်မာနိုင်ငံကဆက်အာဏာသိမ်းမှုပေါ်အမေရိကန်အပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့စနေနေ့လှုပ်ရှားမှုတွေအကြောင်းနားဆင်ရမှာဖြစ်တယ်လို့နိုင်ငံရေးပြဿနာတွေကြုံနေရချိန်မြန်မာနိုင်ငံမှာကာယယောဂအန္တရာယ်ကိုလည်းစိုးရိမ်နေရတဲ့သတင်းဆက်အာဏာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြောင့်လူမှုရေးလုပ်ငန်းတွေမှာရိုက်ခတ်မှုတွေကြုံလာနေရတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ပြပေးနေတဲ့ဒုအသံအစီအစဉ်နဲ့အတူစနေညစကပိုင်းအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ဂီတိုက်တို့ကကြေညာပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံရောက်အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်သတိထားနိုင်ဖို့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံကသတင်းအချက်အလက်တွေကိုထုတ်ပြန်လိုက်ပါတယ်။ရန်ကုန်မှာဖြစ်ပွားတဲ့ပောက်ကွဲမှုတွေဟာစစ်ကောင်စီနဲ့ဆက်နွယ်နေတဲ့နေရာတွေကိုအဓိကပိတ်မထားတာတွေ့ရပြီးအခုဆိုရင်တခြားနေရာတွေကိုပါပိတ်မထားလာနေတာတွေ့ရကြောင်းတောက်ကြံနေကသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။လက်ရှိမှာတန်ယုံတချို့ရှိမှာအတားအဆီးတွေတိုးချထားပြီးရဲနဲ့စစ်တပ်ရှိရာနေရာအများပြားမှာလည်းတဲ့အိတ်တွေချထားတာတွေ့ရကြောင်းနဲ့ဖောက်ခွဲသူတွေကရဲနဲ့စစ်တပ်ရှိရာနေရာနားမှာဖြစ်စေကားနဲ့ဖြတ်သွားရင်းဖြစ်စေဖောက်ခွဲပစ္စည်းတွေနဲ့ပစ်ပြီးတိုက်ခိုက်နေတယ်လို့ရဲနဲ့စစ်တပ်ကလည်းဒီရင်တွေကိုပိတ်ခတ်နေတာတွေ့ရတဲ့အတွက်အမေရိကန်နိုင်ငံသားတွေရန်ကုန်မှာတွားလာတဲ့အခါမှာအမြဲတစေသတိထားဖို့အမေရိကန်တန်ယုံကသတိပေးလိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့လတွေအတွင်းရန်ကုန်အခြေအနေအသေးစိတ်သုံးသပ်ချက်အရအန္တရာယ်ရှိနိုင်တဲ့အဆင့်၃ဆင့်ခွဲပြီးသတ်မှတ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။ပါရမီလန်း၊ဖြီလန်း၊ကဘာအေးလန်း၊ဟဲလ်ပင်လန်း၊ကန်ဟိတာလန်းနဲ့နတ်မောက်လန်းအပါအဝင်လမ်းကြောင်းတချို့ဟာအန္တရာယ်ရှိပေမဲ့တိတ်မများတဲ့အဆင့်မှာရှိနေပြီးစမ်းကြောင်းအလုံးနဲ့လမ်းမတော်အပါအဝင်မြို့နယ်တချို့မှာတိုက်ခိုက်မှုတွေကိုပိုးပြီးတွေ့ရတဲ့အတွက်အန္တရာယ်အလေအလတ်ရှိတဲ့အဆင့်သတ်မှတ်ထားတယ်လို့ဆိုပါတယ်။အန္တရာယ်အကြီးဆုံးနေရာတွေကတော့မာရှယ်လော့ထုတ်ပြန်ထားတဲ့မြို့နယ်တွေနဲ့မကြာခဏတိုက်ခိုက်မှုကြုံနေရတဲ့နေရာတွေဖြစ်တဲ့လှိုင်သာယာ၊မြောက်ဒဂုံ၊တောင်ဒဂုံ၊ရွှေပြည်သာ၊ဒဂုံစိတ်ကမ်းမြို့နယ်နဲ့မြောက်ကလာပါတို့ဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကမြန်မာနိုင်ငံကိုခီးသွွားလာမှုဆိုင်ရာအမြင့်ဆုံးသတိပေးချက်အဆင့်၄ထုတ်ပြန်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၄လတည်းကိုရောက်လာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့ဆက်လက်ပေါ်ပေါက်နေစဖြစ်ပါတယ်။လောင်းလုံးမှာဝင်းချင်ချေးရွာအများပြားကတပိတ်စစ်ကြောင်းတွေချီတက်ပြီးစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတာပါ။မန္တလေးမှာစနေနေ့ကမဟာမိတ်တပ်ပေါင်းစုအာယုံဦးတပိတ်အောင်မြေသားစံကျောင်းမုံဆောင်ပညာရေးတပိတ်စစ်ကြောင်းနဲ့ကျောင်းသားသမဂ္ဂတပိတ်စစ်ကြောင်းတွေအပြင်တန်ဃာတော်တွေပါဝင်တဲ့တပိတ်စစ်ကြောင်းတွေပါချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါလေ။အမရပူရကျောင်းသားတွေနဲ့ရက်ကန်းလုပ်သားတွေကပျောက်ကြားတပိတ်ပြုလုပ်ခဲ့ကြသလိုရင်းမပင်ဆလင်းကြီးမုံရပင်မတပိတ်တွေမှာတော့ဟောပြောပွဲတွေပါပြုလုပ်ခဲ့ကြတာပါစစ်တပ်နဲ့ရဲရဲဖြုတ်ခွင်းမှုပြင်းပြင်းထန်ထန်ခံခဲ့ရတဲ့ဒဇယ်မှာလဲရာနဲ့ချီတဲ့ပြည်သူတွေခြိတဲ့ဆန္ဒပြခဲ့ကြပါတယ်ကလေးဖားကန့်နေပြည်တော်ပြင်မနာပခုတ်ကူရှမ်းပြည်မြောက်ပိုင်းနမ်ဆန်မူဆယ်မော်လမြိုင်ရေးတဝဲကရင်ပြည်နယ်ကောက်ခရစ်ဖះသုံးစုဗန်အံမြို့တွေအပြင်တဝဲမှာတော့ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပြင်အဖမ်းခံရသူတွေကိုပြန်ပြီးလှစ်ပေးဖို့တောင်းဆိုခဲ့ကြပြီး NUG အစိုးရကိုထောက်ခံကြောင်းဆန္ဒပြခဲ့ကြတာပါကုလသမဂ္ဂနဲ့နိုင်ငံတကာကနေသတိပေးနေတဲ့ကြားကပဲစစ်တပ်နဲ့အရေးကဆန္ဒပြသူတွေကိုဆက်လက်ပြီးအတန်းဖက်ဖြိုခွဲနေတယ်လို့ဖန်ဆီးမှုတွေလည်းတိုးပြီးလှုံ့လာနေတာဖြစ်ပါတယ်မြန်မာစစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်မဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ဖြင့်ပထမအထုပ်စစ်တင်နှံပြီးဆုံးသွားပြီဖြစ်ကြောင်းNUG အမျိုးသားညီညွတ်ရေးအစိုးရကပြောကြားလိုက်ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဦးရီမွန်ကတောက်ကြံနဲ့ထုတ်ပြန်လိုက်တယ်လို့ဆိုတဲ့ဗီဒီယိုမှာတော့ပ PDF တောင်ပိုင်းတိုင်းစစ်ဌာနချုပ်တင်နန်းစင်ဝဲအဖြစ်ဖော်ပြထားပြီးစစ်ဝတ်ဆောင်အပြည့်အစုံနဲ့လက်နက်ကင်ဆောင်မထားတဲ့တင်နန်းသား100လောက်တောရင်တနေရာမှာဆေးပြချီတက်နေတာတွေ့ရပါတယ်။ပြည်သူကာကွယ်ရေးတပ်မတော်ဟာတရားဝင်အရသာအစုအကဏ္ဍဖွဲ့စည်းထားတာဖြစ်ပြီးပြည်သူတွေကိုကာကွယ်ဖို့ဖြစ်ကြောင်းအရာရှိတဦးရဲ့မင်းငွန်းပြောကြားချက်ကိုလည်း Rogers သတင်းမှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်တပ်ပြောခွင့်ရကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းမပြန်သေးကြောင်းလည်းသတင်းမှာဖော်ပြပါတယ်။ဖေဖော်ဝါရီ1ရက်မှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်စစ်အာဏာဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြင်းပြင်းထန်ထန်ဖြိုခွဲခဲ့တဲ့အတွက်မေလ29ရက်နေ့အထိဆိုတည်ဆုံးရသူက832ယောက်ရှိပြီးအဖမ်းခံရသူက4380ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPB ကပြောပါတယ်။ပြည်သူတွေကိုအပြည့်အဝအကာအကွယ်ပေးနိုင်မဲ့တပ်မတော်တရက်ကိုထူထောင်ဖို့အတွက်ရှေ့ပြေးဖြစ်တဲ့ပြည်သူကာကွယ်ရေးတပ်မတော် PDF ကိုအခုခါမှာထူထောင်ပြီးဖြစ်တဲ့အတွက်ခင်မီလက်နက်ကန်တပ်မတော်တရက်ထူထောင်ဖို့ပြင်ဆင်နေတယ်လို့ NUG အစိုးရတက်တန်းတက်လာပြည့်တဲ့မေလ16ရက်နေ့ကပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကပြောကြားခဲ့တာပါ။တစ်ချိန်တည်းမှာပဲအမျိုးသားညီညွတ်ရေးအစိုးရ NUG ဟာစစ်တပ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့ချင်းမျိုးသားတပ်ဦး CNF နဲ့လက်တွဲပြီးအာဏာရှင်စနစ်ဆန့်ကျင်နဲ့ Federal Democracy စနစ်ပေါ်ဆောင်ရေးလှုပ်ဆောင်ဖို့အတွက်နှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါလေ။ Vietnam နိုင်ငံမှာအိန္ဒိယနဲ့ Britain နိုင်ငံတွေမှာစတွေ့ခဲ့ရတဲ့ Coronavirus ဗီဇာအပြောင်းပို့တဲ့အမျိုးသားနှမျိုးပေါင်းထားတဲ့ပိုးမျိုးတွေကိုတွေ့ရှိရကြောင်းဗီယက်နမ်အစိုးရရုပ်သံကစနေနေ့မှာကြေညာခဲ့ပါတယ
်
ဒီပိုးမျိုးတွေဟာဒီမှာအလင်းမြန်ပြန့်နှံ့နိုင်စွမ်းရှိနေတယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးရဲ့ပြောကြားချက်ကိုကိုးကားပြီးအာဏာပိုင်တွေကသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်မနစ်ကကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားမှုကိုအောင်မြင်မြင်ထိန်းချုပ်နိုင်ခဲ့တဲ့ဗီယက်နမ်နိုင်ငံမှာအခုဧပြီလကစပြီးဒီရောဂါကူးစက်မှုတိုးလာနေတာတွေ့ရပြီးအခုဆိုဒီရောဂါကူးစက်သူ 9,000 နီးပါးနဲ့တည်ဆွမ်းရသူက 50 နီးပါးရှိလာနေတာပါဗီယက်နမ်နိုင်ငံမှာအရင်ကဗြိတိန်မျိုးကွယ်လို့သိကြတဲ့အမျိုးသားကူးစက်မှုရှိရကနေမကြာသေးခင်ကမှအိန္ဒိယမျိုးကွယ်လို့သိတဲ့ပိုးမျိုးသားတွေ့ခဲ့ရတဲ့နောက်အခုနောက်ဆုံးတွေ့လာရတဲ့ဗီဇာပြောင်းမျိုးတွေဟာအရင်အမျိုးသားတွေထက်ကူးစက်မှုပိုးပြီးမြန်လာတွေ့ရတယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးဝင်းတန်လုံးကပြောပါတယ်ဒီမျိုးသက်နဲ့ပတ်သက်တဲ့အချက်လက်တွေကိုမကြာခင်မှာထုတ်ပြန်မှာဖြစ်ကြောင်းလည်းပြောပါတယ် SARS-CoV-2 ကိုရိုနာဗိုင်းရပ်စ်ပိုးတွေထဲမှာဒီကမ္ဘာလုံးအတွက်စိုးရင်ရတဲ့ဗီဇာပြောင်းပိုးမျိုးသက်၄ခုရှိပြီးသူတို့ကိုအိန္ဒိယ၊ဗြိတိန်၊တောင်အာဖရိကနဲ့ဘရာဇီးလ်နိုင်ငံတွေမှာစတင်တွေ့ရကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ထားပါတယ်အခုအသစ်ထပ်ပြီးတွေ့ရတဲ့ဗီယက်နမ်ကဗီဇာပြောင်းပိုးသက်နဲ့ပတ်သက်ပြီး WHO ကချက်ချင်းတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူ
း VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 1233ညဘိုင်းလိုမီတာ40 kHz 9133ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မြန်မာနဲ့အာရှကထူးခြားတဲ့သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါတစ်ဆက်တည်းမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရုံးမှာကျန်းမာရေးဝန်ထမ်းတွေဘာရောက်ခြိတဲ့ဆန္ဒပြရတယ်လဲဆိုတဲ့သတင်းပါဝင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်ကတင်ပြပေးပါမယ်
ဗီယိုမြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရာသီဥတုပြောင်းလဲမှုအရေးကိုစိုးရိမ်ချတဲ့ကျန်းမာရေးလှုပ်သားတွေမေလ29ရက်နေ့စနေနေ့ကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရုံးချုပ်ကိုချီတက်ကြပြီးရာသီဥတုပြောင်းလဲမှုအရေးနဲ့ဇီဝသက်ရှိမျိုးစုံမျိုးကွဲတွေပြုံးတိလာတဲ့အရေးတို့ကိုထိတ်တန့်ဥစားပြုအဖြစ်ထားရှိဆောင်ရွက်ဖို့ကျန်းမာရေးဆိုင်ရာအာဏာပိုင်တွေကိုတောင်းဆိုခဲ့ကြပါတယ်။မျိုးသုံးပြောက်ခွင့်မှုဒေါ်လာရေးဆရာဝန်များအဖွဲ့ကတက်ကြွလှုပ်ရှားသူတွေဟာဂျီနီဗာက Please the Nations ရင်ပြင်ကနေ WHO ရုံးချုပ်ရှိရာကိုချီတက်ခဲ့ကြပြီး WHO အကြီးအကဲ Tedros Adhanom Ghebreyesus နောက်သဘာဝပတ်ဝန်းကျင်ရာသီဥတုပြောင်းလဲမှုနဲ့ကျန်းမာရေးဆိုင်ရာညွှန်ကြားရေးမှူး Marie Nayar နဲ့တွေ့ဆုံခဲ့ကြပါတယ်
The pandemic has reminded us that health
ကျမ်းမာရေးဟာစင်ကန်ပစ္စည်းမဟုတ်ဘဲလူအခွင့်အရေးအခြေခံလူအခွင့်အရေးဖြစ်တဲ့ဆိုတာကိုကပ္ပိယောဂကြီးကအတိပေးလိုက်တာဖြစ်ပြီးတန်ရှင်းတဲ့လေတုနဲ့ကျမ်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်ကိုလူတိုင်းရရှိခံစား권ရှိတယ်ဆိုတဲ့သဘောဖြစ်ပါတယ်။ဆောင်ရွက်ရမယ့်ကိစ္စတွေသိရှိထားပြီးအတူတကွဆောင်ရွက်ကြရေးအတွက် WHO အကြီးအကဲကတိုက်တွန်းပြောဆိုခဲ့တာပါ။ WHO ဟာလူသားတွေရဲ့သက်ရှိကျန်းမာရေးကိုအလေးထားတဲ့အများပြည်သူဆိုင်ရာမူဝါဒတွေဖြစ်လာရေးအမခန္နိုင်မဲ့တွန်းအားပေးဆောင်ရွက်တဲ့အဖွဲ့အစည်းဖြစ်ဖို့မြို့သုံးပြောက်ကွယ်မှုဒေါ်လာရေးဆရာဝန်များအဖွဲ့ကိုပူးရဲတည်ထောင်သူနဲ့ကုဆတ်ယောဂအထုကပေါမောက်ခဘလာရီဒီအက်ချ်မွန်ကတောင်းဆိုခဲ့ပါတယ်ရှင်။ဗြိတိန်နိုင်ငံမှာတောက်ကြံနေကကိုဗစ် -19 ကုဆတ်မှုအသစ် 4,200 နီးပါးကိုရောက်ရှိခဲ့ပြီးနှစ်လတာအတွင်းနေ့စဉ်ကုဆတ်မှုနှုန်းအများဆုံးကိုရောက်ရှိခဲ့တာဖြစ်ပါတယ်။ဗြိတိန်ကကိုဗစ် -19 ကုဆတ်မှုအသစ်ရဲ့85ရာခိုင်နှုန်းကအိန္ဒိယမှာပထမဆုံးတွေ့ရတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲဖြစ်တယ်လို့ယူဆထားကြပါတယ်။အိန္ဒိယမှာတွေ့တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲကအရင်တွေ့ထားတဲ့ဗိုင်းရပ်စ်မျိုးကွဲတွေထက်ပိုပြီးတော့ကူးစက်မှုနှုန်းမြန်ပါတယ်။ဒီကြိမ်သာထွက်ရတဲ့ဂျွန်ဆန်ဂျွန်ဆန်ရဲ့ COVID-19 ကာကွယ်ဆေးကိုတောက်ချန်နေမှာစလို့ဗြိတိန်မှာအသုံးပြု권ပေးလိုက်ပါပြီ။အမေရိကန်နဲ့ကနေဒါတို့မှာ Pfizer and BioNTech ရဲ့COVID-19 ကာကွယ်ဆေးကိုအသက်17နှစ်နဲ့အထက်ကလေးတွေမှာအသုံးပြု권ပေးခဲ့ပြီးတဲ့နောက်ဥရောပကော်မရှင်ဘက်ကလည်း Pfizer and BioNTech COVID-19 ကာကွယ်ဆေးကိုအသက်17နှစ်နဲ့အထက်ကလေးတွေမှာအသုံးပြု권ပေးလိုက်ပါတယ်။ကာကွယ်ဆေးကပေးခြင်းပြီးထိရောက်မှုရှိကြောင်းအထောက်အထားတွေရှိတာကြောင့်အသက်17နှစ်ကနေ15နှစ်ကြားကလေးတွေမှာ Pfizer and BioNTech ရဲ့COVID-19 ကာကွယ်ဆေးကိုအသုံးပြုဖို့ထောက်ခံကြောင်းဥရောပဆေးဘက်ဆိုင်ရာအေဂျင်စီကထုတ်ပြန်ခဲ့ပြီးတဲ့နောက်ဥရောပကော်မရှင်ကကာကွယ်ဆေးအသုံးပြု권ကိုတောက်ချန်နေမှာကြီးညာတာဖြစ်ပါတယ
် Extending the protection of a safe and effective vaccine
လူငယ်တွေကြားမှာဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးနဲ့ကာကွယ်ရေးကိုတိုးချဲ့ဆောင်ရွက်ရေးကကပ်ဘီယောဂါတိုက်ဖျက်ရေးမှာအရေးကြီးတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်လို့ EMA ဥရောပဆေးဝါးဆိုင်ရာကြီးချဲ့ရေးဌာနကျန်းမာရေး NDA နဲ့ကာကွယ်ဆေးဆိုင်ရာဗျူဟာဌာနအကြီးအကဲမာကိုကာဗလာရီကပြောဆိုခဲ့တာပါဆေးကြောတဲ့လူငယ်တွေကိုကာကွယ်ဆေးထိုးပေးမလားဘယ်အချိန်ထိုးပေးမလဲဆိုတာကိုတော့ဥရောပသမဂ္ဂအဖွဲ့ဝင်တနိုင်ငံချင်းစီကဆုံးဖြတ်ကြရမှာပါအသက်17နှစ်ကနေ15နှစ်ကြားလူငယ်တွေကိုကာကွယ်ဆေးထိုးပေးရေးစီစဉ်နေပြီဖြစ်ကြောင်းဂျာမနီနဲ့အီတလီနိုင်ငံတို့ကပြောဆိုထားပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာကြာဆုံးစစ်တီအောက်မေဘွယ်နေ့အကျိုးစနေနေ့မှာသမ္မတဂျိုးဘိုက်တန်ကနိုင်ငံတွင် COVID-19 ကာကွယ်ဆေးထိုးနှံပြီးစီးမှုနှုန်းတိုးလာတဲ့အပေါ်ဂုဏ်ပြုပြောဆိုပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်လွှာကပ်ရော့ကတိုက်ဖြတ်ရေးမှာအမေရိကန်ဘက်ကထိထိရောက်ရောက်မလုပ်ဘူးလို့ဆွဆွဲဝေဖန်ခံရသလိုနောက်လာတဲ့ကျင့်ပမဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်တွေ့ဆုံမှုမှာလည်းကမ္ဘာလုံးဆိုင်ရာ COVID-19 မဟာဗျူဟာတရက်ထွက်ပေါ်လာရေးအတွက်ဖိအားပေးခံရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွင်ဒေသအများစုမှာတော့COVID-19 ကာကွယ်ဆေးကိုအလွယ်တကူထိုးနှံလို့ရနေသလိုပြည်နယ်တွေကလုပ်တဲ့ကန်စမ်းမဲတွေလိုမျိုးခံစား권တွေကြောင့်ပါကာကွယ်ဆေးထိုးမှုနှုန်းတိုးလာနေပါတယ်။ COVID-19 ကာကွယ်ဆေးထိုးသူတွေအတွက်ကန်စမ်းမဲအစီအစဉ်ကနေ Ohio ပြည်နယ်ကအသက်22နှစ်အရွယ်အမျိုးသမီးဆိုရင်ဒေါ်လာတစ်သန်းထိပေါက်ခဲ့ပါတယ်။
probably going to invest most of it.
ချီပေါက်တဲ့ငွေအများစုကိုရင်းနှီးမြှုပ်နှံဖို့စဉ်းစားတယ်လို့ကန်တူးရှင် Abigail Bujanski ပြောခဲ့တာပါ။အမေရိကန်ပြည်ထောင်စုတွင် COVID-19 တိုက်ဖျက်ရေးလုပ်ငန်းအပေါ်တောက်ချန်နေမှာပဲသမ္မတဘိုင်ဒန်အောင်ပွဲခံခဲ့ပါတယ်
။ Now 51% of American adults have been fully vaccinated.
အခုဆိုရင်အရွယ်ရောက်ပြီးသူအမေရိကန်51%ရာဂိုင်းနှုန်းအပြည့်အဝကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီးအသက်ကြီးပိုင်းလူထုရဲ့85%ရာဂိုင်းနှုန်းကာကွယ်ဆေးအပြည့်အဝထိုးနှံပြီးစီးသွားပြီလို့သမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းလာမယ့်ဇွန်လမှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ထိပ်သီးညီလာခံမှာ COVID-19 အရေးအမေရိကန်ဘက်ကဂရိကဝတ်တီပေးအပ်ဖို့အပါအဝင်ကမ္ဘာတစ်လွှာ COVID-19 တိုက်ဖျက်ရေးမှာပိုပြီးအထက်ဆောင်ရွက်ရေးအတွက်သမ္မတဘိုင်ဒန်အဆိုအရဖိအားပေးခံနေရပါတယ် G7 ထိပ်သီးညီလာခံမှာကမ္ဘာတစ်လွှာကာယောဂါဘေးကပြန်လည်ထူထောင်ရေးကိုအဓိကထားဆွေးနွေးမယ့်အကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရဂျန်ဆာကီကလည်း VOE ကိုပြောဆိုထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာကြာဆုံးစစ်သည်အောက်မေဘွယ်နေ့ Memorial Day မတိုင်ခင်တောက်ချန်နေ့မှာဗာဂျီးနီးယားပြည်နယ်ဟမ်တန်မှာရှိတဲ့ Langley Youth State ပူရဲအခြေဆိုင်စခန်းကိုသမ္မတဂျိုးဘိုက်ဒန်တွားရောက်ပြီးစစ်သည်တွေကိုကျေးဇူးတင်စကားပြောခဲ့ပါတယ်။လွန်ခဲ့တဲ့6နှစ်မေလနောက်ဆုံးပတ်အတွင်းအုံနောက်ကင်ဆာနဲ့ဆုံးပါခဲ့ရတဲ့စစ်မှုထမ်းဟောင်းတားဖြစ်သူဘောဘိုက်ဒန်အတွက်အောက်မေ့ပွဲအခမ်းအနားနဲ့ဆက်ခဲ့ပြီးတဲ့နောက်သမ္မတဘိုက်ဒန်ကစစ်မှုထမ်းတွေနဲ့မိသားစုတွေရဲ့ဆွတ်လွတ်အနစ်နာခံမှုကိုချီးကျူးပြောဆိုခဲ့ပါတယ်။အမေရိကန်စစ်သည်တွေဟာအမေရိကန်ပိုင်ဆိုင်သမျှတဲကအကောင်းဆုံးဖြစ်ပါတယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။ဒီနှစ်ဂုံပိုက်မှာအာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းမဲ့ဆုံးဖြတ်ချက်ကိုလည်းသမ္မတဘိုက်ဒန်ကအလေးထားထည့်သွင်းပြောဆိုခဲ့ပြီးအမေရိကန်ရဲ့အရှိအကျဆုံးစစ်ပွဲဖြစ်တဲ့အာဖဂန်မှာအချိန်ငိမ်သွားရောက်စစ်မှုထမ်းခဲ့သူတွေကိုလည်းဂုဏ်ပြုပြောဆိုခဲ့ပါတယ
်။ You make up 1% of the population. You defend 99% of the rest of us.
စစ်သည်တွေကိုကျေးဇူးတင်ကြောင်းသမရကပြောဆိုခဲ့သလိုလူဦးရေရဲ့၁ရာခိုင်နှုန်းသာရှိတဲ့စစ်သည်တွေကကျန်းတဲ့ပြည်သူ99ရာခိုင်နှုန်းကိုကာကွယ်ပေးနေတာဖြစ်ကြောင်းသမရကပြောပါတယ်။ကြာဆုံးစစ်သည်အောက်မေ့ပွဲနေ့ကတော့တနင်္လာနေ့မှာကြာရောက်မှာဖြစ်ပါတယ်ရှင
်။သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာခဲ့ကြတာပါ။VOA အမေရိကန်တိုင်းရဲ့တင်းငွေတွေနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဆုံးတော့ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီရေလှုပ်ရှားမှုအကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေသလိုပဲပြည်ပရောက်မြန်မာတွေကလည်းစစ်တပ်ကအာဏာသိမ်းတာကိုဆက်လက်ဆန့်ကျင်နေကြောင်းနဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာအစိုးရတွေကပုံပြီးအသိမှတ်ပြုလာအောင်အမေရိကန်နဲ့ဥရောပနိုင်ငံတို့ချို့မှာစနေနေ့ကဆန္ဒထုတ်ဖော်ပြသခဲ့တဲ့အကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Times Square အရပ်မှာမြန်မာနဲ့အမေရိကန်နိုင်ငံသားတွေသာမကအခြားနိုင်ငံကတက်ကြွလှုပ်ရှားသူတချို့ပါပါဝင်ပြီးမြန်မာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ကြောင်းနဲ့ NUG အစိုးရကိုထောက်ခံကြောင်းမေလ29စနေနေ့မွန်းလွယ်ပိုင်းကလူရာချီဆန္ဒပြခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ပွဲမှာဥဆောင်ပါဝင်သူဦးနေတင်မြစ်ကအခြေအနေကိုရှင်းပြပါတယ်
။ဟိုကျွန်တော်မြန်မာပြည်မှာပေါ့အပြစ်မဲ့ပြည်သူတွေပေါ့လေတင်ဆုံတာလည်း800ကျော်ရပါပြီ။အဲ့အတွက်ကျွန်တော်တို့ကဒီစစ်ကြံပဲအုပ်စုကိုတက်တက်တရာဆန့်ကျင်ပြီးတော့ဒီစစ်ကြံပဲအုပ်စုကိုပေါ့နိုင်ငံတကာကအတိမတ်မပြုဖို့နဲ့ကျွန်တော်တို့လက်ရှိပြည်သူကရွေးချယ်တင်ပြောက်ထားတဲ့အန်ယူဂျီဆွေးနွေးပွဲကိုအတိမတ်ပြုပေးဖို့ကျွန်တော်တောင်းဆိုချင်ဖြစ်ပါတယ်။အခုပေါ့ရာသူရုကလည်းဆိုးရွားနေတယ်။ခုနမိုးလဲရွာဒီတင်တဲ့တိုက်ကြီးကြားရရပင်အခုလိုပေါ့ဒီမြန်မာပြည်ရဲ့အရေးကိစ္စတွေအားလုံးတက်တက်ကြွကြွနဲ့ပူးပေါင်းပါဝင်တက်တက်ကြပါခင်ဗျာကျွန်တော်တို့ရဲ့ဟိုလက်ရှိဖွဲ့စည်းလိုက်တဲ့ UNG အစိုးရပေါ့နိုင်ငံတကာမှာရှိရဲ့အစိုးရတွေကိုတွေးဆုံပြီးတော့သူဆွေးနွေးတာလည်းရှိရဲ့အခုဆိုချက်ကိုဆိုလိုဘက်ကပရောင်းဆုံးအပြစ်မဲ့ပြီးထောက်ခံတယ်နောက်ပြီးတော့လည်းအခုကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံကလည်းအပြစ်မဲ့ပြီးထောက်ခံဖို့အတွက်ကျွန်တော်တို့ဒီကနိုင်ငံခြားဝန်ကြီးဌာနကဆွေးနွေးနေတာလေခုနကကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကိုပေါ်ပြတာတွေလှုပ်ဆောင်နေတဲ့အတွက်အလားအလာကောင်းတယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
။ Washington DC မြို့တော်မှာတော့မြန်မာအရေးလှုပ်ရှားသူတွေကမြန်မာပြည်တွင်း CVM လှုပ်ရှားမှုကြောင့်အခက်ကြုံနေရတဲ့ဝန်ထမ်းတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေရှာတဲ့ဈေးရောင်းပွဲကိုစနေနေ့ကကျင်းပခဲ့ကြောင်းဦးထွန်းထွန်းကပြောပါတယ
်။ကျွန်တော်တို့ကဒီနေ့ကဒေါ်လာရဲ့ရန်ပုံငွေရှာပွဲ Washington DC မြို့ကြီးမှာကဲရပြေလောက်အကွာဝေးမှာပေါ့ဗျာမာတင်လူသာကင်းဂျူနီယာမမ်ဘိုရီယာမှာကျွန်တော်တို့ကဒီဝါရှင်တန် DC မှာရှိတဲ့မြန်မာပြည်သားစုတွေကိုလုတ်တက်နိုင်တဲ့ပုံကလေးတွေအစားအသောက်လေးတွေရောင်းချပြီးတော့ရန်ပုံငွေရှာတဲ့ပွဲပါဘူရီလာဝယ်စားကြလဲဆိုဒီမှာပြတ်သွားပြတ်လာဒီအမေရိကန်တွေရောအဓိကတော့ဗမာတွေရောပေါ့လေအားပြီးကြတာပေါ့လေကျွန်တော်တို့ဆိုစိုက်ပုံး40လောက်ရှိတယ်ဗျာဘာစားစားလဲဆိုဗမာအစားအစာတွေရောက်လာတဲ့ရန်ပုံငွေတွေတော့ကျွန်တော်တို့ကဒီကတော့ CDM လုပ်နေတဲ့ဝန်ထမ်းတွေပေါ့ဗျာဝန်ထမ်းတွေအခုလာတာမရဘူးဆိုတော့အဲလာတာမရတဲ့ဝန်ထမ်းတွေကိုကျွန်တော်ကအဓိကသူတို့အဲ CDM လုပ်နေတဲ့ဝန်ထမ်းတွေကိုပါဖို့ကိုကျွန်တော်ရည်ရပါတယ်အခုကျွန်တော်မပြီးသေးဘူးလုပ်နေလို့ရှိသေးတယ်ကျွန်တော်ထင်တယ်ဗျကျွန်တော်2000ခွဲနဲ့3000ကျားလောက်ရလိမ့်မယ်ဖြစ်ပါဟုတ်ကဲ့အမေရိကန်ဒေါ်လာပါခင်ဗ
ျအလားတူအမေရိကန်အနောက်ဘက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာလည်းတိုင်းရင်းသားပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံသားတွေက NUG အစိုးရကိုနိုင်ငံတကာကပို့ပြီးအသိအမှတ်ပြုလာစေရေးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ဦးကိုကိုလေးကပြောပါတယ်
။ဟောကျွန်တော်တို့ကတော့ဒီဘက်မှာ NUG ကိုထောက်ခံတဲ့ပွဲဖြစ်တယ်။ဒီ NUG ကိုထောက်ခံတာကကျွန်တော်တို့တိုင်းရင်းသားပေါင်းစုံပေါ့တိုင်းရင်းသားလူမျိုးကြီးတွေအနေနဲ့10မျိုးရှိတယ်။အဲဒီလူမျိုးကြီးတွေ ရှင်မျိုးပေါင်းစည်းပြီးတော့အတူတကွလောက်ကင်ပြီးတော့ကျွန်တော်တို့ NUG အစိုးရကိုထောက်ခံတာဖြစ်ပါတယ်စစ်အာဏာရှင်တွေကကျွန်တော်နိုင်ငံစစ်မှန်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်လို့မရဘူးဆိုတာကိုတိုင်းရင်းသားတွေကိုစစ်တပ်ကမဟာဗမာလူမျိုးကြီးဝါဒကျင့်သုံးပြီးတော့ခွဲခြားပြီးတော့တွေးခွဲအုပ်ချုပ်နေလို့ဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့တွေကတိုင်းရင်းသားဘောင်းဆောင်ကအားလုံးကညီညီညွတ်ညွတ်နဲ့အခုနောက်ထပ်ဖွဲ့စည်းလိုက်တဲ့ NUG အစိုးရကိုထောက်ခံနေဆိုတာကိုပြသတာဖြစ်ပါတယ
်အမေရိကန်မှာလိုပဲဗြိတိန်နိုင်ငံမှာလည်းမြန်မာနိုင်ငံသားတွေကဗြိတိန်ဝန်ကြီးချုပ်ယုံရှိမြန်မာတန်ယုံရှိတို့ကိုစနေနေ့ကခြိတက်လမ်းလျှောက်ဆန္ဒပြခဲ့ကြောင်းကိုရန်ပါဝင်သူကိုမင်းဟိန်းကပြောပါတယ
်ဒီနေ့ကျွန်တော်တို့ UK ပါလီမန်ရှေ့မှာပြရတယ်ပြီးပွားရင်ဟိုအင်္ဂလိပ်ဝန်ကြီးချုပ်ကအိမ်ရှေ့မှာပြရတယ်ပြီးပွားရင်မြန်မာစစ်ကောင်စီတန်ယုံရှိမှာကျွန်တော်တို့ဆန္ဒပြခဲ့ပါတယ်ဟိုဆန္ဒအဓိကပြတဲ့ရွေးချက်ကတော့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်ကိုဖွဲ့ပြီးတော့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမတရားသိမ်းပုံစံမျိုးကြီးညာဖို့ပေါ်ပေါက်တာတချောင်းနောက်စစ်တောင်စီပြောတဲ့စကားကိုကျွန်တော်တို့ကရှုံချတယ်မေစုပြောတဲ့အတိုင်းကျွန်တော်တို့ပြည်သူတွေရှိတယ် NLD ဘယ်တော့မှမတရားဘူး NLD ဆိုတာအများနဲ့ရှိနေမယ်ဆိုတော့ရွေချက်နဲ့ဆန္ဒပြခဲ့ခြင်းဖြစ်ပါတယ
်မေလ28ရက်တောက်ကြနေတုန်းကလည်း Washington DC တဝက်ကမြန်မာတွေဟာရုရှားတန်ယုံရှိသွားရောက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာတွေရပ်ပစ်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ခင်ဗျာတဆက်တည်းမှာပဲနိုင်ငံရေးပြဿနာတွေကြုံနေရချင်းမြန်မာနိုင်ငံမှာကံရောဂါအန္တရာယ်ကိုလည်းစိုးရိမ်နေရတဲ့အကြောင်းကိုတင်ပြခြင်းပါတယ်မကြာသေးခင်ကအစလို့မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်တိုးလာတာဟာအိန္ဒိယအိန္ဒိယနိုင်ငံကကူးစက်မြန်ပိုးမျိုးကွဲတဲ့ကြောင့်ဖြစ်မှာကိုဂျမားရေးတာဝန်ရှိသူတွေစိုးရိမ်နေပါတယ်မြန်မာနိုင်ငံမှာကူးစက်မှုနှုန်းခန့်မှန်းကြီး300ကိန်းနှုန်းလောက်800ကနေဒီတစ်ပတ်ထဲနှစ်ဆနီးပါး600ဂိုင်းနှုန်းထိတိုးလာပြီးအိန္ဒိယနယ်စပ်မှာဆိုရင်လည်း60ရာဂိုင်းနှုန်းထိရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကပြောပါတယ်ကုသရေးကတိုက်ဖြည့်ရေးဌာနညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့အခုဒီကိုဗစ်ပိုးစတဲ့အထက်ကပိုးတွေနှုန်းထူးထူးခြားခြားတက်လာတာကိုဒေါက်တာခင်ခင်ကြီးက
ပိုးတွေနှုန်းကိုအရင်ကနဲ့နှိုင်းစာလိုက်လို့ဆိုပြီးခဲ့တဲ့အပတ်လောက်ကစပြီးတော့300ခန့်လုံးကျော်ကျော်တက်လာတဲ့နေ့တွေဆရှိလာပါတယ်ဒါပေမဲ့ဒီနေ့မှာတော့ဒီ66ရောက်တက်ပြီးတော့သူက 5.3 ရာခိုင်နှုန်းထိကိုတက်သွားတာတွေ့ရပါတယ်အဲ့လိုပဲပြီးခဲ့တဲ့တရက်ချားမှာစစ်ဆေးတဲ့သူ 1200 ကျော်မှာပိုးတွေ့တဲ့သူ82ဦးတွေ့ပါတယ်ဒါဟာလဲပိုးတွေ့တဲ့ရာခိုင်နှုန်း 5.85 ဆိုတော့600ခန့်လုံးနည်းနည်းရှိလာတာတွေ့ရပါတယ်
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီပိုးတွေ့နှုန်းတက်လာတဲ့အကြောင်းရင်းထူးခြားမှုကိုတွေ့ထားမိလားဆရာမ
ညီမနိုင်ငံရဲ့နေရာနှစ်နေရာမှာမြို့နယ်နှစ်ခုမှာစုလိုက်ပိုးတွေ့သူတွေဖြစ်ပွားတာတွေရှိလို့ဖြစ်ပါတယ်ပထမ96ရောက်တွေ့တယ်ဆိုတဲ့အာမလည်းဒီသတိတိုင်းတမိုးမှာဖြစ်ပွားတဲ့ပိုးတွေ့သူစုစုပေါင်း56ရောက်ပါလို့ဖြစ်ပါတယ်အဲ့ဒီနေ့မှာပဲရှင်းပြနေတဲ့တောင်းဆန်မြို့နယ်ကကြီခါဆိုတဲ့ခြေရွာမှာလည်းပိုးတွေ့ရှိသူ17ရောက်တွေ့ပါတယ်တနည်းအားဖြင့်82ရောက်မှလည်းအဲဒီသတိတိုင်းတမိုးကရောဂါဖြစ်ပွားသူနောက်ထပ်31ရောက်ပါပါတယ်ဒါဆိုလို့ရှိရင်ဒီတိုင်းတိုင်းတမိုးမှာယောဂဖြစ်ပွားတဲ့သူဟာဆိုရင်တရားနည်းနည်းကတ်နေပြီဆိုတော့သိရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီနေ့မှာဒီတခြားဒေတာတွေမှာရောဒီတက်လာတဲ့ထူးခြားမှုတွေ့မိသေးလား
ဒီယောဂဖြစ်ပွားမှုတွေကအများအပြားတော့ပုံမှန်အားဖြင့်ဆိုလို့ရှိရင်တော့တိုင်းနဲ့ပြည်နယ်ကြီးအနှံ့ဖြစ်တယ်ဆိုပေမဲ့လို့တိုင်းနဲ့ပြည်နယ်တိုင်းဟုတ်ပဲနဲ့တချို့တိုင်းနဲ့ပြည်နယ်ရဲ့မြို့နယ်တွေမှာပဲပို့ပြီးတော့ဖြစ်နေတာကိုသိရှိရမှာဖြစ်ပါတယ်အထူးသဖြင့်ဆိုလို့ရှိရင်တင်းသာရီတိုင်းဆိုလို့ရှိရင်တော့ဒဝဲမှာဒါဖြစ်ပွားတာတွေတွေ့ရပါတယ်ဒီအဝီတိုင်းဆိုလို့ရှိရင်ပတ်သိမ်မှာတွေ့ရတာများပါတယ်အဲ့လိုပဲမုံကြီးနယ်မှာဆိုမော်လဲမြန်မာတွေ့ရတယ်ပခိုင်းတိုင်းဆိုလို့ရှိရင်လည်းမုံရွာမှာတွေ့ရှိရတာများပါ
ဘူးဟုတ်ကဲ့အဲ့ဒီတော့ဒီအိန္ဒိယနယ်စပ်မှာရှိတဲ့ဒီပြည်နယ်နဲ့တိုင်းမှာပေါ့နော်အခုလိုပိုးတွေနှုန်းတက်လာတာကြောင့်ဒီမြန်မာတစ်ပြည်လုံးတိုင်းနဲ့ပြည်နယ်မှာပိုးတွေနှုန်းအနေထားရောထူးခြားမှုဖြစ်လာလားဆင်မ
28ရက်5လရှိဆိုလို့ရှိရင်တော့ရန်ကုန်တိုင်းကအများဆုံးပေါ့နော်ဆိုဒုတိယတော့သခိုင်းတတိယတော့ဧရာဝတီစတုထနေရမှာတော့တင်းစာကြီးနဲ့ပြစ်စမကတော့မွန်ဆိုတာရှိပါတယ်သို့တော့သခိုင်းတိုင်းအဲတမူးမှာပိုးတွေ့ရှိမှုတွေကပိုတက်လာတဲ့အတွက်ကြောင့်မို့သခိုင်းတိုင်းမှာ case ဖြစ်ပွားမှာဆိုရန်ကုန်တိုင်းတဲ့ပိုပြတော့တော့တာကျင်အောင်စာနိုင်ပါတယ်အစည်းအဝေးကြတော့ဒီမှာတော့ဒါမလောက်ရသေးပါဘူးဒါ28ရက်နေ့ထိကတော့ရန်ကုန်တိုင်းကအများဆုံးပဲမလို့28ရက်ဒီတိုင်းအရဆိုရင်တော့ဒါသခိုင်းတိုင်းကအများဆုံးဖြစ်သွားတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဒီနေရာမှာစကိုင်းတိုင်းရဲ့ဒီပိုးတွေ့တာစတက်လာတာရဲ့ထူးခြားမှုရောသတိထားမိလား
အဲစကိုင်းတိုင်းမှာဖြစ်တယ်ဆိုတာကလည်းဒီနေရာမှာဒီအချုပ် ခံရတဲ့သူကံ၃ယောက်မှစပြီးတော့တွေ့တာဖြစ်ပါတယ်အဲ့၃ယောက်ကနေသူတို့ရဲ့ contact တွေ contact တွေမှာဆက်လိုက်တဲ့အခါမှာထပ်ပြီးတော့ပို့တွေ့တဲ့သူနောက်ထပ်53ယောက်တွေ့တာဖြစ်ပါတယ်ဒီနေ့မှာတော့ထပ်ပြီးတော့ဆက်လိုက်တာနောက်ထပ်32ယောက်တွေ့ပါတယ်ဒါရီယာအဲ့ဒီနေရာမှာပဲအစုလိုက်တွေ့ရှိတယ်ဆိုတာကဒီနေရာမှာတော့ယောဂဖြစ်ပေါ်မှုကတာမန်ထက်ကိုကူးဆက်မှုတွေကပုံမြန်နေဆိုတာကိုလုံးဝဖော်ပြနေပါတယ်နောက်တစ်ခုကကျမတို့အဲ့တမှုလို့အဲ့ជីခါတို့အဲ့ဒါတွေကကျတော့အိန္ဒိယဘော်ဒါနဲ့လည်းနှိစက်နေတယ်တရားမဝင်သွားလာတာရှိတယ်ကျမတို့တရားဝင်ရတော့ဧပြီလ29ရက်နေ့ကစပြီးတော့ပြိတ်ထားပြီမယ်လို့တရားမဝင်နဲ့နေစံမျိုးတွေဆိုတော့ဝင်ထွက်တာတွေရတယ်ဒါကလည်းဖြစ်နိုင်ခြေတော့ရှိပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလို့ဒီဖြစ်နိုင်ခြေအတွက်ပေါ့နော်တန်တရားဖြစ်เสียအချက်လက်တွေရောတွေ့ထားလား
လက်ရှိအနေအထားရတော့ထူးခြားချက်ကရခင်ထက်သာလို့ရှင်ပို့ပြီးတော့အခုဆက်မှုကညံစယ်နေထူးသဖြင့်ဆိုလို့ရှင်ပထမအုပ်ဆုံး9ယောက်ဖြစ်တယ်3ယောက်ပို့တွေ့တယ်ဆိုဒါဟာ60ရာခိုင်နှုန်းပို့တွေ့နှုန်းကဖြစ်ပါတယ်နောက်တစ်ခါသူ့ရဲ့ contact တွေကိုကျွန်တော်တို့နောက်ထပ်68ယောက်ဖြစ်တာမှ53ယောက်တွေ့တယ်သာသဖြင့်ဒါကိုကြည့်လိုက်လို့ရှင်ကူးစက်မှု transmission ကအလွန်မြန်နေတယ်များနေတယ်ဆိုတော့သိနိုင်တဲ့အတွက်ကြောင့်ဒါဟာဗီဇပြောင်းဖို့ထူးသဖြင့်အိန္ဒိယကဗီဇပြောင်းဖို့မြန်ဖြစ်နေမလားဆိုတော့ကျွန်တော်တို့လည်းသင်တရားရှိပါတယ်ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီတက်ခွဲနမူနာတွေကို reference lab မှာပေးပို့ဖို့ကိစ္စတွေလည်းဆောင်ရွက်နေသလိုပဲဒီကြိုင်နဲ့ထင်ပါလဲမြန်မာနိုင်ငံ DMR မှာလည်းဒါတွေကို genetic sequencing လို့ခေါ်တဲ့မျိုးရိုးဗီဇကိုစစ်ဆေးတဲ့ဥစ္စာတွေကိုလည်းလုပ်ဖို့လည်းဆောင်ရွက်နေပါတယ်ဒါကြောင့်မို့ဒီသူတွေအနေနဲ့တော့ပေါ်စားလို့မြင်ရတဲ့အနေအထားဖြစ်ပါတယ်အဲ့လိုပဲခုနပြောတဲ့ချင်းပြင်းနဲ့ကြီခါမှာလည်းအဲ့လိုပဲ7ယောက်ပို့တွေ့ပါတယ်7ယောက်ထဲမှာ9ယောက်ကအောက်ဆီဂျင်ပေးရတဲ့အနေအထားရှိတဲ့အတွက်ကြောင့်မို့အတင်းတင်းဆိုးတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာခင်ခင်ကြီးခင်ဗျာ
မြန်မာနိုင်ငံကကိုဗစ်ရောဂါအခြေအနေနဲ့ပတ်သက်လို့ကိုဝင်းမင်းတင်ပြပေးခဲ့တာပါအခုတခါတော့မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြောင့်လူငွေရေးလုပ်ငန်းတွေမှာရိုက်ခတ်မှုကြုံလာနေရတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံရန်ကုန်မြို့နယ်မလှမ်းမကမ်းမှာမိဘမဲ့ကလေးတွေအတွက်ရည်ရွယ်ပြီးစားကြည့်လိုက်တစ်ခုကိုစွန့်ပစ်ပလတ်စတစ်တွေနဲ့ဆောက်လုပ်နေပါတယ်ဒီနှစ်ဆန်းပိုင်းလောက်မှာဖွင့်လှစ်ဖို့စီစဉ်ထားပေမဲ့ဆရာနာသိန်းနာကိုစန့်ကျင်လှုပ်ရှားသူတွေအပေါ်သူဒ္ဒတန်ယိုနှိမ်နှင်းမှုတွေနဲ့အတူမတိမငြိမ်အခြေအနေတွေကြောင့်အစီအစဉ်အထမမြောက်ပဲဖြစ်နေပါတယ်ဒီမိုကရေစီရေးဦးစားပေးနေရခြင်းမှာပတ်ဝန်းကျင်ထိန်းသိမ်းရေးရည်ရွယ်ချက်နဲ့ဂျိုးပန်းမှုတွေကလည်းကြံ့ကြာမှုတွေကြုံနေရတဲ့အကြောင်းAFP သတင်းဆောင်မကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ
်။ရန်ကုန်မြို့မြောက်ဖက်တိုက်ကြီးမြို့နယ်ထဲမှာရှိတဲ့စာကြီးတိုက်ကလေးကို2020ခုနှစ်ဒီဇင်ဘာလမှာ Clean ရန်ကုန်လူမှုရေးအဖွဲ့ကစည်စနာဝန်ထမ်းတွေနဲ့စတင်ခဲ့တာပါ။စာကြီးတိုက်အတွက်စွန့်ပစ်ပလတ်စတစ်ပစ္စည်းတွေကိုလည်းတည်တာခံတွေလာပြီးတော့လူဒဏ်ကြပါတယ်။ Clean ရန်ကုန်အဖွဲ့တည်ထောင်သူကိုစီယာထွန်းကသူ့ရဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါတယ
်။အဓိကတော့ဒီလိုကတော့စွန့်ပစ်ပစ္စည်းတွေကအမှိုင်းမဟုတ်ဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့အဓိကကျော်ပြောကြလို့ရှင်ဖြစ်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ကိုကအသုံးမလို့လို့ဆုံးပြလိုက်တဲ့ဆိုရင်လည်းတခြားတမင်ရမှာပြန်လဲပြီးခွင့်အသုံးပြုလို့ရတယ်။အဲ့တော့ new recycle လို့ချင်းအားဖြင့်ဒီဆုံးပြအမိုက်တွေကရောကြလာမယ်
။ခေါမိုးချွန်းချွန်းအယုတ်အိမ်ပုံစံနဲ့တူတဲ့တိစားကြီးတက်ရဲ့နံရံတံပေါင်းတွေထဲမှာတော့ရောင်စုံ plastic စားလေးတွေထည့်ထားတဲ့ဘူးတွေနဲ့တစားစင်ဆောက်လုပ်နေတာပါ။စည်စနဝန်ထမ်းတွေကကက်ကြီးတွေနဲ့ညှပ်ထားတဲ့မုတ်ထုပ်အခွန်းတွေလို့ရောင်စုံ plastic စားလေးတွေကို1လီတာဆက်နဲ့အဖျော်ရည်ဘူးတွေသတ်မှတ်အလေးချိန်တိုင်းအပြည့်အသိထည့်ထားရပါတယ်။
တလုံးပေါ့နော် 1 liter eco bag တလုံးဖြည့်ဖို့ဆိုရင်အနည်းဆုံးတစ်နာရီအချိန်ပေးရပါတယ်အဲကျွန်တော်အခုတည်ဆောက်မဲ့အဆောက်အဦမှာဆိုရင် eco bag လုံး9000ပေါင်းတယ်အဲ့တော့ကျွန်တော်နိုင်ပေါင်း9000စိန်းသားဝန်ထမ်းတွေကပေးဆက်ပြီးတော့ဆောင်ရွက်နေကြခြင်းဖြစ်တယ်ဒီနိုင်ပေါင်း9000ဆိုတာ plastic တွေဒီဒီထဲမှာရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဘာမျိုးကိုနိုင်ပေါင်း9000ကျွန်တော်တို့စောက်ချောက်ပြီးသားဖြစ်တယ်ဆိုတာအဓိကပြောကြလို့ပါ
ဒီစာကြီးတိုက်ကလေးကိုဒီနှစ်ထဲဖွင့်ဖို့ရွေးထားပေမဲ့ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတနိုင်ကလုံးမတည်မငြိမ်ဖြစ်နေပြီးစီးပွားရေးလည်းထိခိုက်နေတာပါဒီလိုအခြေအနေတွေကြောင့်စာကြီးတိုက်ဖွင့်ရင်မရင်မရဖြစ်နေပါသေးတယ်ဒါပေမဲ့လည်းမိဘမဲ့ကလေးတွေကတော့စာကြီးတိုက်ကိုဝိုင်းပြီးတော့စောက်ပေးခြင်းအပြင်လေလာသင်ယူစရာအဖိုးတန်အတွေ့အကြုံတွေရနေကြတာပါစေတနာဝန်ထမ်းတော်သူဖြစ်တဲ့ Eric ကလည်းအခုလိုပြောပါတယ
်သူတို့ရဲ့ညံလေးနဲ့ပွင့်လာဖို့စာအုပ်တွေတော့စာအုပ်တွေပဲဖတ်ဖို့ကြာ library ကိုကြာလို့လည်းစောက်လို့ရတယ်ဆိုတဲ့ဟာကိုအဲ့လိုမျိုး message ယူပေးပြီးတော့ကျွန်တော်တို့ကစပြီးတော့ဖွင့်နေတဲ့ရွေးချက်ပါအဲ့လိုရွေးချက်လည်းပဲတော့စောက်လို့ခဲ့တာဖြစ်ပါတယ
်စေတနာဝန်ထမ်းတွေကလည်းအခက်အခဲကြားကစာကြည့်တိုက်ဖြစ်မြောက်ရင်ဝိုင်းပြီးတော့လှူအားပေးကြပါတယ်စေတနာဝန်ထမ်းတော်သူဖြစ်တဲ့ဇန်ဇန်တဲဦးကလည်းအခုလိုပြောပါတယ်
ဒီမှာဆိုတော့ကိုလို့အားပါသွားတယ်ပေါ့နော်အဲစလုတ်ခင်းနေရတယ်ဒီနေ့ထိဆိုဒီပေါင်း150ကျော်သွားပြီပေါ့နော်ဒီဘူး9000ကျော်မှာကိုလို့အား150ကျော်200နီးပါးပါသွားတယ်ဆိုရင်အတွင်းနဲ့ပြောကိုနံပါတ်လေးနဲ့စာကြည့်လိုက်မှရှိနေတယ်ဆိုတဲ့အတွင်းနဲ့တော်တော်လေးကိုပြောရပါတယ်
မြန်မာနိုင်ငံမှာစစ်အာဏာလက်အောက်ရာစုနှစ်တပတ်ကျော်ကြာရောက်ခဲ့ပြီးကမှဒီမိုကရေစီစနစ်ကျင့်သုံးလာတာဆက်နေဝန်ကျင်မဲ့ရှိပါသေးတယ်။အဲဒီလိုခက်ခဲစွာရထားတဲ့ဒီမိုကရေစီစနစ်ကိုပြည်သူတွေကလက်မလွတ်ပဲတနိုင်ငံလုံးနေမျိုးစုံနဲ့တော်လှန်နေကြပြီးတော့စစ်အုပ်ချုပ်ရေးကောင်စီဘက်ကလည်းအကြမ်းဖက်နှိမ်နင်းနေတာပါ။မြန်မာနိုင်ငံမှာအိမ်တွေကစွန့်ပစ်လိုက်တဲ့ပလတ်စတစ်အမိုက်တွေလမ်းဘေးတွေမှာပြန့်ကျဲနေတာမျိုးလည်းတွေ့ရသလိုရှင်တို့မြောင်းတွေကလည်းဒီလိုအမိုက်တွေနဲ့ပိတ်ဆို့နေတတ်ပါတယ်။တဘာဝပဝန်းကျင်ရဲ့အဖွဲ့တစ်ခုကကောက်ယူထားတဲ့စစ်တမ်းအရာဆိုရင်တော့မြမအသက်သွေးကြောဖြစ်တဲ့အေယာရီမြကြီးတဲကိုနေ့စဉ်ဝင်လာတဲ့ပလတ်စတစ်အမိုက်ကတန်ချိန်120လောက်ရှိနေပါတယ်။ဒါကြောင့်လဲအေယာရီမြဟာကဘာပေါ်မှာရေတူညံ့ညမ်းမှုအဆိုးဆုံးမြစ်တစ်စင်အဖြစ်ရောက်ရှိသွားပြီဖြစ်ပါတယ်။ကျမနောင်လောက်ပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ဒေနင်းကနေနေမနက်ခင်းအစီအစဉ်တွေကိုနှာစင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တွေကိုအလှည့်ပေးကြပါတယ်။အရင်ဦးဆုံးတော့မြန်မာနိုင်ငံတွေကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေကြဖြစ်တဲ့ဒုအသံအစီအစဉ်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်အာဏာသိမ်းအပြီးအမျက်ဆုံးများစွာရရှိတဲ့မြမရေနံထုတ်လုပ်ရေးလုပ်ငန်းမှာလုပ်ကိုင်နေကြတဲ့အလုပ်သမားတွေဟာစံနှပြပွဲတွေမှာပါဝင်ဖို့အတွက်သူတို့ရဲ့အလုပ်တွေကိုစွန့်ခွာခဲ့ကြပါတယ်။သူတို့ဟာအာဏာဖီဆန်ရေးလှုပ်ရှားမှုစီဒီအမ်မှာပါဝင်ကြရင်းငွေကြေးချက်တဲလာကြပေမဲ့အလုပ်ပြန်ဝင်ဖို့အတွက်ငြင်းဆန်နေကြစေပါ။ဒါဟာထိရောက်တဲ့ဒေါ်လာရေးတိုက်ခွက်တစ်ခုဖြစ်လာနိုင်မလား။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။
ဒီဆောင်မမှာပါဝင်သူအားလုံးရဲ့အမိတွေကိုလုံခြုံရေးအခြေအနေတွေကြောင့်ထည့်သွင်းအသုံးပြုမှာမဟုတ်ပါဘူး
။ငွေကြေးခက်ခဲလေးပေါ့ဗျာ။လုံခြုံရေးကံကံကငွေကြေးရတဲ့ကျွန်တော်တို့ကဟိုဘယ်လိုပြောရအောင်ကျွန်တော်ဒီဝန်ထမ်းဘဝတွေကဌာနမှုတွေရဲ့ဖိတိုင်ချုပ်ချယ်ခွဲခြားဆက်ဆံမှုတွေအောက်မှာရှိကြတယ်။ငွေကြေးရတဲ့စီးပွားရေးအစီအမံပြေခဲ့မှုဆိုတော့အခုချိန်မှာလည်းဒါရတဲ့ဆွေမျိုးပြောအောင်ဗျာ
။ဒါကတော့မကွေးတိုင်းရေနံချောင်းမြို့ကအသက်40နှစ်ရှိတဲ့ရင်းနှီးမြေအလုတ်သမားတဦးကပြောပြတာပါသူကရင်းနှီးမြေနေစားအလုတ်သမားအဖြစ်လုပ်ကိုင်နေတာနှစ်20ရှိပါပြီပြီးခဲ့တဲ့အပိလကုံမှာတော့အလုတ်ထုတ်စာရရှိခဲ့ပြီးအခုချိန်မှာတော့အလုတ်မရှိတော့တဲ့အတွက်သူ့အမိနဲ့အမဆီမှာပဲမိခိုးပြီးနေရပါတယ်စားဝတ်နေရေးအတွက်အလုတ်တစ်ခုရဖို့ရှာဖွေပေမဲ့စီးပွားရေးလုပ်ငန်းမရှိတလို့ရှာပြီးရင်းနှီးမြေကသာမိခိုးနေရတဲ့သူတို့မျိုးမှာအလုတ်ကန်ရှာဖွေလို့မရခဲ့ပါဘူးမြန်မာနိုင်ငံမှာရှိတဲ့ရင်းနှံထွက်ရှိရာဒေသအများစုကမကွေးတိုင်းထဲမှာရှိနေပါတယ်မကွေးတိုင်းတွေကရင်းနှံချောင်းရင်းနှံမြေ6ရင်းနှံမြေနဲ့မန်းရင်းနှံမြေကမြန်မာနိုင်ငံမှာရင်းနှံထွက်ရှိမှုအများဆုံးရင်းနှံမြေတွေပါအဲ့ဒီရင်းနှံမြေအားလုံးကအစိုးရပိုင်ဆိုင်တဲ့ရင်းနှံမြေတွေဖြစ်ပြီးအဲ့ဒီကထွက်တဲ့ရေနံစိမ့်တွေကိုတော့မန်းတမယာကန်6ရေနံချက်ဆက်ယုံနဲ့တန်လီရေနံချက်ဆက်ယုံတွေကိုပို့ကြပါတယ်။ရေနံမြေတွေကနှစ်စဉ်ရေနံစိမ့်ဘလောက်ထုတ်လုပ်တလဲဆိုတာကအစိုးရအဆက်ဆက်ပွင့်လင်းမြင်သာမှုရှိစွာမထုတ်ပြန်ထားပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရေနံမြေတွေကထောင်နဲ့ချီတဲ့ရေနံမြေလုံသားတွေက CDM လုံဆောင်ကြပြီးဆန္ဒပြပွဲတွေကိုဥဆောင်လာခဲ့ကြပါတယ်ရင်းနှံလုံသားတွေဝန်ထမ်းတွေရဲ့သုံးသက်ချက်တွေအရရင်းနှံမြေတွေမှာရှိတဲ့အနည်းဆုံးအလုတ်သမားထု3000လောက်ထဲကမှ လောက်သားတို့ကြီးရဲ့85ရာခိုင်နှုန်းကျော်လောက်က CEM လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲ့လိုလှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုစစ်ကောင်စီကချင်းချောက်ပြောဆိုပြီးလုပ်ငန်းတွင်ဝင်ဖို့ပြောကြပေမဲ့အများစုကမဝင်ကြပါဘူး။အဲ့လိုလုပ်ငန်းတွင်ပြန်မဝင်တဲ့အလုပ်သမားတွေအတွက်စာဝင်နေရေးကခက်ခဲလာပါတယ်။
လုံးလုံးစေကတော့ဒီလိုလေဒီလားဆိုလို့ရှိရင်တပ်ပိုင်းလေးပါ냐လုံးဝမရဘူးတိကျတဲ့ဟိုကတော့လုံးဝတော့ဟိုနည်းနည်းပိုင်းရကြပြီပေါ့လားဆိုလုံးဝမရတော့ဒီနေ့တော့ဟိုအတန်ကြီးထွက်လာပေါ့နော်ဟိုစားပြမရှိအဲ့လိုအတန်ကြီးတော့ထွက်လာကြပေါ့
သူကရင်းနေကြောင်းရင်းနေမိကစီရံဝန်ထမ်းတူဖြစ်ပါတယ်လာစင်လာကုံရဲ့တွေ့ကိုစောင့်မျှော်ပြီးတလဆာစာဝင်နေရဲ့အတွက်ဖြည့်ရှင်ကြရတဲ့ဝန်ထမ်းအများစုကစစ်ကောင်စီကပေးတဲ့လာစာကိုညှင်းပယ်ခဲ့ပြီးနောက်ပိုင်းမှာတလတတလပုံမှုကြတဲ့လာခဲ့ကြပါတော့တယ်အနာသိမ့်မှုစတင်ကစားရက်လာတွေမှာစီရီယံဝန်ထမ်းတွေကိုကူညီထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေကူညီသူတွေကမိုဘိုင်းဘန်ကင်းလိုအွန်လိုင်းငွေပေးချေဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုပြီးထောက်ပံ့ငွေတွေကိုလွှဲလို့လူတန်းကူညီကြပါတယ်ဒါပေမဲ့စစ်ကောင်စီကအင်တာနက်လိုင်းတွေဖြတ်တောက်ခဲ့ပြီးနောက်ပိုင်းမှာတော့အွန်လိုင်းကငွေပို့ကူညီတဲ့ထောက်ပံ့မှုတွေကလည်းရပ်တန့်သလောက်နီးပါးအခြေအနေကိုရင်ဆိုင်လိုက်ရပါတော့တယ်။စာဝတ်နေရေးအတွက်အခက်အခဲဖြစ်နေတဲ့မင်းဘူးမျိုးနဲ့ရင်းနှီးမြေဝင်းတွေကအလုတ်သမားတချို့ကတော့မင်းဘူးမျိုးဘောကကုန်းစုံဆိုင်စတိုးဆိုင်တွေမှာအလုတ်လုပ်ခွင့်ရဖို့ရှောက်ထားခဲ့ကြတယ်လို့နှိဆက်သူတွေစီကသိရပါတယ်။ဒါပေမဲ့ဆိုင်ပိုင်ရှင်လုပ်ငန်းရှင်တွေကတော့သူတို့ဟာစီရီယံဝန်ထမ်းတွေဖြစ်ကြောင်းသိခဲ့ရချိန်မှာအလုတ်ခန့်မှုကိုညှဉ်းဆဲခဲ့ကြတယ်လို့ဆိုကြပါတယ်။စစ်ကောင်စီအဖွဲ့ဝင်တွေကစီရီယံဆရာဝန်တွေစစ်ကူတဲ့အပြင်စည်းကမ်းတွေကိုအရေးယူဖို့ထုတ်ပြန်ချက်ကအခြားသောစီရီယံဝန်ထမ်းတွေကိုလုပ်ငန်းရှင်တွေကအလုတ်ခန့်မှုညှဉ်းဆဲတဲ့အဓိကအကြောင်းရင်းဖြစ်လိမ့်မယ်လို့ဒေတာခန့်တွေကသုံးသပ်ကြပါတယ်။ဒီအတွက်စီရီယံဝန်ထမ်းတွေကကိုဒေတာမဟုတ်တဲ့အခြားဒေတာတွေကိုလုပ်ငန်းသစ်တွေရှာဖွေဖို့ထွက်ခွာကြရပါတော့တယ်။ရင်းနှီးမြေလုပ်ငန်းမှာလုံတက်20ရှိတဲ့ဝန်ထမ်းတဦးက
ကိုဒေတာမှာဆိုရင်တော့ဦးလာလိုမျိုးပေါ့နော်ဒီစီရီယံဝန်ထမ်းဖြစ်တဲ့အတွက်အလုံးဟိုလုံငန်းရှင်တွေအလုံးမခံရရပါညာဒီအားညာဒီအဲ့မှာဖြစ်လာနိုင်တယ်ပေါ့အဲ့ဒါအခုလိုမျိုးပေါ့သူကသူကထုတ်ပြလိုက်ပြီးကျွန်တော်တို့ကလည်းပြန်ပြီးတော့တော့သူအယူခံပြန်ဝင်တာသူကတော့စာထဲမှာထုတ်တာတော့6လအတွင်းပေါ့နော်အယူခံပြန်ဝင်ဝင်ရှိတယ်ဗျာ။ဒါနဲ့တော့သူကတော့စာတော့ထုတ်တာ။ဒါပေမဲ့ကျွန်တော်တို့ဟောအဲ့မှာကျွန်တော်အနေနဲ့ကတော့အဲ့လိုယူခံလဲမဝင်တော့ဘူးပေါ့နော်။ဒီစစ်ကောင်စီအောက်မှာအလုပ်မလုပ်တော့ဘူးဆိုပြီးတော့စိတ်ပိုင်းပြတ်ထားပြီးတော့ကျွန်တော်တခြားအလုပ်ကိုဝယ်အဲ့မှာရှာဖို့ကြိုးစားနေတယ်
CDM ဆောင်ရွက်နေတဲ့ဝန်ထမ်းတွေတဲ့ကအောက်ခြေဝန်ထမ်းတွေဟာငွေကြေးချိုးတက်မှုရှိတဲ့အပြင်အသက်အရွယ်ကြီးသူတွေနဲ့ပညာရေးအားနည်းတဲ့ဝန်ထမ်းတွေလည်းပါဝင်ကြပါတယ်
။သူကကြတော့ဒီနေရီကနေပြီးတော့ဒီဝန်ထမ်းအရာတွေမှာလာနေတော့ကြတော့စာရေးတော်ကြီးကတော့ခက်ခဲတယ်။ဘယ်လိုဆက်စမ်းနေလို့ဟိုပြောရမလို့ဆိုတော့အပြင်ဒီလိုမျိုးရေးစည်းတွေထဲမှာတချို့တွေဒီကုန်သွားဆန်းတာလေးတွေပါလိမ့်တော့ရှိကြပေါ့
။မင်းမမင်းရဲ့နာမည်က CDM ဝန်ထမ်းတူဦးကပြောပြတာပါ။အဲ့လိုခက်ခဲရှိနေသူတွေကရင်းနှီးမြေအလုပ်သမားတွေတင်မဟုတ်ပါဘူးမကွတ်တက်သူကစီရီယံလုပ်နေတဲ့ကျူတာဆရာမတူကလည်
းခုချိန်မှာကစီရီယံသမားတွေမှာဟိုမာနာနဲ့ခိုင်လူရက်နဲ့ကြောင့်သာရက်တည်နေရတာတချို့ကြတော့အဆင်မပြေကြဘူးအဲ့လိုမျိုးရှိတယ်အဲ့ကြောင့်လည်းအဆင်မပြေဘူးဆိုလို့လည်းသူတို့ကလည်းဓာကြီးကိုသွားပြီးတော့ဟိုဝင်လေလို့တော့မရှိဘူးဟိုတောင်းလိုက်မယ်ဆိုရင်စိတ်တော့မရှိဘူးငါတို့တော့ဒီအောက်မှာပဲလုံးမလုပ်ဘူးထိုင်မဲ့ငါတို့တက်နိုင်တဲ့ရွေးကျက်တီကြမယ်ဆိုတဲ့စိတ်မျိုးတော့ရှိတာပေါ့ကျွန်တော်ဆိုလဲလို့ပဲအာငါဘာလို့ရမလဲပေါ့နော်ဒီလုံးတက်16နှစ်ကြီးကအဲလုံးမျောတယ်ပေါ့နော
်စနစ်တကျစီရင်ပြုစုမဲ့အဖွဲ့အစည်းမရှိတာကြောင့်မကွေတိုင်းအတွင်မှာကဏ္ဍအတီတီကစီရီယံလုပ်နေတဲ့ဝန်ထမ်းပေါင်းဘယ်လောက်ရှိလဲဆိုတာမသိရပါဘူးရင်းနှီးမြေဝန်ထမ်းတွေအပါအဝင်စက်ရုံအလုံးရုံတွေကဝန်ထမ်းအများစုကအစိုးရကပေးထားတဲ့ဝန်ထမ်းအင်အားတွေမှာနေကြရသူတွေပါသူတို့ရဲ့အဓိကစိန်ခေါ်မှုကနေထိုင်ရအိမ်လိုအပ်ချက်ပါနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာကြတဲ့ကျွမ်းကျင်ဝန်ထမ်းတွေကအာဏာပိုင်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်လာချိန်မှာစစ်ကောင်စီကတော့စီရီယံဝန်ထမ်းတွေရဲ့နေရာမှာအစာထိုးဖို့လက်ပူတိုက်ကြိုးပမ်းနေကြပါတယ်ဝန်ထမ်းအသစ်တွေခေါ်ယူခြင်းနဲ့စီရီယံဝန်ထမ်းတွေကိုအလုပ်ကထုတ်ပယ်ခြင်းဖမ်းဆီးထောင်ချခြင်းတွေကိုပြုလုပ်ပြီးအာဏာကိုဆက်လက်ထိန်သိမ်းမှုလှုံ့ဆော်လာကြပါတယ်
ပြည်သူစေယုံမှသူနာပြုတ်သူစတဲ့သူနာပြုတ်ဆယ်ဦးကိုလည်း
ရသကြီးဥပဒေပုံမှန်905ငါးခန်းနဲ့ဟုတ်ဖွင့်ထားတယ်လို့ဒါပေမဲ့လည်းအခုအချိန်ထိ MOGE ရဲ့ရန်ရီယာတွေကမလဲပတ်နိုင်သေးဘူးလို့လောက်တန်20ရှိပြီဖြစ်တဲ့ CDM ရေနံမြေကျွမ်းကျင်ဝန်ထမ်းကြီးကပြောပါတယ်
စီကစီရံလုံးနေတဲ့အလုတ်သမားတွေကိုပုံမှန်905နဲ့တရားစွဲဆိုနေပါတယ်။ရေနံမြေကအချို့ဝန်ထမ်းတွေကိုလည်းအိမ်မလာရောက်ရှာဖွေတာတွေရှိတဲ့အတွက်စီရံလုံးဆောင်နေတဲ့အလုတ်သမားအချို့ကတော့ခြားနေရာတွေကိုထွက်ပြေးပုန်းရှောင်နေရပါတယ်။စီရံရေနံမြေအတွင်းကလုံးသက်20လောက်ရှိတဲ့နေစားအလုတ်သမား30ကိုလည်းအလုတ်ထုတ်ပေးပါပြီ။ဒါပေမဲ့အခြားစီရံဝန်ထမ်းတွေလိုပဲရေနံမြေအတွင်းကCDM အလုပ်သမားတွေကတော့လုံးဝအရှုံးမပေးသေးပါဘူး
။ဒါနဲ့ကျွန်တော်တို့ဘဝတူရင်းနှီးမြှုပ်နှံနေမယ်အလုံးမလုံးပဲနဲ့ဒါစီတဲ့ကျွတ်သွားတဲ့လူတွေလည်းပြည့်တော်မတင်ပါဘူး။ဒါပေမဲ့ဆက်ပြီးတော့ဒီအလုပ်တွေရှင်နဲ့ပါဝင်စီစဉ်နေပေါ်တယ်။ဒါမှလည်းအစိုးရရန်ရရရတော့ဘဝလည်းရတော့ရနေကိုရနေပဲ။တော့ရင်းနှီးမြှုပ်နှံနေက50-50ဖြစ်နေတယ်။အားလုံးကိုပူးပေါင်းပါပဲဆောင်ရည်တော့ပေါင်းတာပေါ့ဒီစီတဲ့ပြည့်တော်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်အတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကဗန်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Iron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒို့အတန်စီစဉ်ကိုတင်ပြခဲ့တာပါ။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညဇဂဝိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာအခြေခံပညာကျောင်းတွေကိုဇွန်လ၁ရက်နေ့မှာပြန်ဖွင့်ဖို့ပြင်ဆင်နေပါတယ်။မတိမငြိမ်ဖြစ်နေတဲ့အခြေအနေမှာကျောင်းသားမိဘတွေကိုဖိအားပေးတာမျိုးဘယ်ဘက်ကမှမလုပ်ကြဘူး။ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကျောင်းသားတွေဆက်လက်ပညာသင်ယူနိုင်ရေးအွန်လိုင်းအစီအစဉ်တွေကိုပြင်ဆင်နေတယ်လို့ NUG ပညာရေးဝန်ကြီးဌာနဒုဝန်ကြီးဂျာထွေပန်ကပြောပါတယ်။လက်တလုံးမှာတော့ CDNA ဖိဆိုင်ရေးလုပ်နေတဲ့ကျောင်းဆရာဆရာမတွေကိုစစ်ကောင်စီကအလုပ်ကနေထုတ်ပယ်နေပေမဲ့အဲ့ဒါကို NUG အစိုးရကအသိမှတ်ပြုလက်မခံဘူးလို့ပြောပါတယ် NUG ပညာရေးဒုဝန်ကြီးဂျာထွဲပန်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီး VOA စနေညဇဂဝိုင်းမှာတင်ဆက်ထားပါတယ
်ဘုလိုဆရာမဂျာထွဲပန်အနေနဲ့ကျမတို့ VOA မြန်မာပိုင်းကိုအော်ဆက်သွယ်မေးမြန်းဝင်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ပါ
ဆရာမပထမဆုံးမေးချင်တာကအခုဒီအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ကနေပြီးတော့ပေါ့နော်ဒီကျောင်းဆရာဆရာမတွေကျောင်းသူကျောင်းသားတွေနောက်ပြီးတော့စာသင်ကျောင်းတွေနဲ့အခြားပညာသင်ကြားရေးအဆောက်အအုံတွေကိုသူတို့အဓိကဟိုပိတ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့ UNESCO နဲ့ဒီ UNICEF ကုလသမဂ္ဂအေဂျင်စီတွေကနေပြီးတော့လေတဲ့ရင်ထုတ်ပြန်ထားတာရှိတယ်အထူးသဖြင့်ဟိုဆရာဆရာမတွေဖန်ဆီးခံထားရတာတွေကျောင်းသူကျောင်းသားတွေဖန်ဆီးခံထားရတာပေါ့နော်ဆိုတော့အဲ့လိုမျိုးထုတ်ပြန်ထားသလိုတစ်ဖက်မှာလည်းစစ်ကောင်စီဘက်ကပညာရေးဝန်ထမ်းစုစုပေါင်းဒီ 3,500 ကျော်ကိုလည်းသူတို့တာဝန်တွေကနေယာယီရဆိုင်းထားတယ်ပေါ့နော်အလုပ်ထုတ်တယ်ပေါ့လीဆိုတော့ဒါမျိုးတွေလည်းသူတို့လှုပ်ထားတဲ့ခါကျတော့မြန်မာနိုင်ငံမှာလက်ရှိဟိုပညာရေးအခြေအနေကဘယ်လောက်ထိဆိုးနေလဲရှင်
အခုအဲကျမတို့အလုံးပြည့်တဲ့အတိုင်းပဲပေါ့နော်မြစ်တုံးကလည်းအကြောင်းမတက်ရဘူးအခုဒီနေ့မှလည်းအခုလိုမျိုးဖြစ်သွားတယ်ပေါ့နော်အခုလိုမျိုးအဲကျောင်းတွေတွားဖို့အတွက်လုံခြုံမှုမရှိတော့ဘူးအဲဒီကျောင်းတွေမှာစစ်တပ်ကတက်ဆွဲထားတဲ့ကိစ္စတွေခုနလိုမျိုးမလုံခြုံဖြစ်စရာကိစ္စတွေအများကြီးဖြစ်ပေါ်နေတယ်ပေါ့နော်ကျမတို့အဲ့အရာတွေမလိုလားပါဘူးအဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့အခုဒီနေ့မှလည်းပြီးရင်ကိုဗစ်ကလည်းရှိသေးရပေါ့နော်ကျမတို့ကိုဗစ်ကိုလည်းထိနိုင်အောင်ထိန်းချုပ်နိုင်သေးဘူးနဲ့အဲဒီအင်းချင်းနိုင်ငံကကိုဗစ်ကလည်းဆိုးနေရရှိရဲဆိုတော့ကျောင်းသားမိဘတွေတက်ဆိုးရင်ဆရာအများကြီးဖြစ်နေရတယ်နော်ဆိုတော့အဲ့လိုအချိန်မှာဒီလိုအချိန်မှာဒီအထူးသဖြင့်တော့ဒီကျောင်းသူကျောင်းသားတွေရဲ့ safety ပေါ့နော် safety မရှိဘူးဆိုတော့ဒီနှစ်မှာလည်းကျမတို့အကြောင်းကအဲကျောင်းကောင်စစ်ကောင်စီရဲ့ကျောင်းဖွင့်ဖို့ဟာကမအောင်မြင်ဖို့များတယ်အဲ့ဒီအတွက်ပေါ့နော်အဲ့လိုမျိုးဖြစ်နေရအခြေအနေကတော့မကောင်းဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့မ Maru ala ni baru itu, no dulu, ni baru itu yuce kunci ang, no dulu mew jaga lagi ni ayu, ibu tu cila ya. Kau
lepas ini sekarang sih kat dulu cawan ni tempun bu, dulu jualan ni ya, pasang lom ni Malaysia.
Eh, raga tu, dulu kalau di dulu ye yang dia bu, no di, abe-abe mah dulu ka, dulu jatuh mui. ในสายนี้อะไรตัวรู้ก็ดูก็มาไม่เท่ากันบุตัวที่จะมุ่ยในสายนี้อะไรแค่มุ่ยในสายนี้อะไรตัวรู้อุ้งชกเช่นเนี่ยแต่เป็นแม่ตัวรู้อุ้งชกไม่รู้ยังไม่ชิวเช่นเนี่ยก็เนาะอารมณ์ส่วนตัวรู้ว่ารู้อุ้งชกในมาเนี่ยสุบีมาพยาเช่นหมดตัวพยาเช่นเนี่ยจะจำมือตัวรู้ว่าเดี๋ยวอันตรมาเจ้าเหนียวพยองลูกเดนมีบารีว่าเดี๋ยวอันตรมาเจ้าอักขายเนี่ยตัวรู้ก็จะรู้ตัวรู้ลงเนี่ย
เออโอ้จังแต่เต็มแต่เต็มบ่เนาะคลีนิกปุ่นเต็มตัวมาปุ่นเต็มสุดเลยบ่มาเสียมารู้ปะกะไม่รู้จำปีจริงเลยใช่ไหมจำมารู้ว่าเดบิวต์มาทายบ่เนาะที่จังหัวเราที่สิ่งสิ่งก็เป็นยังยิ่งสนิทที่อารมณ์เราเดบิวต์มาทายบ่เนาะเดเพื่อนมาเลยที่จังตามีบ่ยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังย
ခွင့်ကိုတော့ကျမတို့ကမပိတ်ပင်ဘူးပေါ့နော်အဲတော့မိဘတွေကတိကျဆုံးဖြတ်ရမယ့်အနေအထားဖြစ်တယ်ဆိုတော့အဲ့ဒါကိုမိဘတွေရဲ့ဆုံးဖြတ်နိုင်ခွင့်ကိုဟိုဘယ်သူမှလည်းမပိတ်ပင်ကျင့်ပါဘူးတဲ့အတင်းအကျပ်ပေါ့နော်ဒီဘက်ကိုကြောင်းရပါဟိုဘက်ကိုကြောင်းရပါလို့လည်းဘယ်ဘက်ကမှလည်းမလုပ်တင်ပါဘူးလို့ထင်ပါ
ဆဆော်ဒီဆ iam ဓာတ်ထုံးပံပြောသွားသလိုပေါ့နော်ကျောင်းနေပြန်ပွင့်တဲ့အချိန်မှာလည်းပြန်တက်ဖို့လည်းမလုံခြုံဘူးနောက်ပြီးတော့လည်းတစ်ဖက်မှာလည်းအခုလိုပေါ့နော်ပညာရေးအခြေအနေကလည်းလက်ရှိမတိမငိမ့်ဖြစ်နေတဲ့အခြေအနေကလည်းဆိုးနေတဲ့ခါကျတော့ဟို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ပေါ့ကျောင်းသားတွေအဓိကပညာသင်ကြားဖို့ဟိုဘလို့တွေပံ့ပိုးပေးနိုင်ဖို့ရှိတဲ့ရှင
်ဟုတ်ကဲ့ကျမတို့ကလည်းဟိုတန်နိုင်တဲ့ဘက်ကပေါ့နော်အဲအစွမ်းကုန်ကြိုးစားနေပါတယ်ဒီအချိန်မှာတော်လည်းရဖြစ်နေတယ်။ဒါပေမဲ့ကလေးတွေအနေနဲ့ပင်ကြားရေးနဲ့အရင်အဆက်မပြတ်သွားဖို့အတွက်ကျမတို့ကဒီဂျာကာလာပညာရေးအစီအစဉ်တွေကိုတင်ဆက်ထားပါတယ်။အဲမူလတန်းအလယ်တန်းထက်တန်းဒီအခြေခံပိုင်းရောထက်တန်းပိုင်းရောပေါ့နော်။ online ကနေဒီမှာစပေးမယ်။ပြီးရင် offline နဲ့လည်းအလုံးကိုပို့ပေးသွားနိုင်အောင်စီစဉ်နေရဖြစ်တယ်။ဟောပေါ့နော်ဒီ online ရှိတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီ radio channel တို့အပြင်ပို့ပေးသွားဖို့ကျမတို့စီစဉ်နေရပါတော့။စူးစမ်းနေပါတယ်။
online ပညာရေးစနစ်ကို NUG အစိုးရကဟိုဘယ်လိုလုပ်ပေးနေလဲရှင်အခြေခံပညာရေးကျောင်းသားကျောင်းသူကျောင်းသားတွေဆိုလို့ရှင်ဒီ NUG ကပေးတဲ့ online ပညာရေးကိုသူတို့ဘယ်လိုလုပ်နိုင်မလဲရှင
်အဲလောလောဆယ်ကတော့ကျမတို့ဒီ model platform တွေအနေနဲ့တစ်ဆင့်ပေါ့နော်အဲဒီ platform တွေအနေနဲ့တစ်ဆင့်ကျောင်းသားမိဘတွေကကျောင်းသားတွေကျောင်းသားမိဘတွေအလွယ်တကူအသုံးပြုနိုင်ဖို့ကတော့ကျမတို့အထူးကြိုးစားနေရယ်ဤပညာကိုအရင်အထက်ကျဲလိုမျိုးအုံးခံစားရပဲနဲ့ကိုကိုနဲ့တက်ဆိုင်ရာတင်ခန်းစာတွေပေါ့နော်အဲဒီ access လုပ်နိုင်ဖို့အတွက်တက်ဆိုင်ရာတင်ခန်းစာတွေကိုဖွင့်ပြီးမှကြည့်နိုင်ဖို့ study စာတွေလုပ်နိုင်ဖို့အတွက်ကျမတို့ပြင်ဆင်နေရရှိပါတယ်အဲဒီနောက်ပိုင်းသူနဲ့အကြောင်းသားတွေနဲ့အကြောင်းသားတွေဒီငယ်တွေနဲ့ပတ်သက်တဲ့အရေးကြီးရဲ့သူပြောမလဲပညာပေးအစီအစဉ်တွေပညာပေး video clip တို့အထွာတွေကအစပေါ့နော်အဲ့ဒါတွေကိုလည်းကျမတို့ပြုလုပ်ပေးတော့ဖို့အစီအစဉ်တွေရှိပါတယ်
အခုလိုတော်လိုင်းကြီးကာလာပေါ့နော်အခုဒီဆရာနာလည်းတင်ထားတယ်ဒါကိုလည်းဆန့်ကျင်ပြီးတော့လှုပ်ရှားနေတယ်လှုပ်ရှားမှုကြီးအချိန်ဟောလည်းမြင်မာနေတော့အခုကလေးတွေကလည်းကြောက်မတက်နိုင်ဘူးဒါတစ်ဖက်မှာလည်းအခု NUG အစိုးရကဒီ online ပညာရေးနဲ့ချမှတ်ပေးမယ်ဆိုပေမဲ့သူတို့ဒီအတန်းပညာရေးပေါ့နော်အော်ဒီကလေးတွေကတော့ဥမာ9တန်းပြီ6တန်းဒီ demi grant တက်သွားမယ်ဆိုတော့ဒီလို assessment ပေါ့ဒီလိုအဲ့လိုမျိုးတွေပုံစံမျိုးကြတော့ဒီကျောင်းသူကျောင်းသားတွေအတွက်ဟိုဘယ်လိုဆောင်ရွက်ပေးနိုင်မလဲရှင်
โอเคจมารุก็တော့လောလောဆယ်တော့ဒီ senior swag curriculum ကိုဟိုနည်းနည်းလေးချုပ်ထားရပါเนาะနည်းနည်းလေးချုပ်ပြီးမှဒီအရေးကြီးရဲ့သူရဲ့ learning goal တွေမပြတ်အောင်ပေါ့เนาะသူတင်တင်တအကလေးတွေရှင်းတင်ရှင်းရတဲ့ skill တွေအားလုံးပါမယ်ပြီးရင်အိမ်မှာနေပြီးတက်တောင်တက်တာသင်နိုင်အောင်လို့ကျွန်တော်တို့ကအစီအစဉ်ထားတာရှိပါတယ်အိမ်မှာနေပြီးတရက်ကို3နာရီလောက်သူတို့ဒါလုပ်ရင်ကိုပဲသူတို့အတွက်အဆင်ပြေနိုင်မဲ့ပုံစံပေါ့เนาะအရင်ကလည်း stress out မဖြစ်ဖို့ပေါ့เนาะအရင်ကြီးတော်လိုက်ရေးချိန်လည်းဖြစ်တယ်အားလုံးလည်းခက်ခဲနေရဆိုတာညားလေပေါ့နော်ဒီမိဘတွေကလည်းသားသမီးတွေကိုတချို့အများကြီးမတင်ပေးနိုင်ပါဘူးအချိန်မပေးနိုင်ပါဘူးရှိပါဦးလဲကျွန်တော်တို့ညားလေပါအဲ့ဒီတက်ကြောင့်မို့လို့ဟိုကလေးတွေပေပေါ်ပပနဲ့ပေါ့နော်အရန်ကြီး heavy မဖြစ်ပဲနဲ့အရန်လေးလေးဘယ်လိုပြောမလဲအရန်ခက်ခဲအောင်မဟုတ်ပဲနဲ့သင်ကြားနိုင်မဲ့ပုံစံတွေကျွန်တော်တို့လုပ်ထားတယ် assessment ပုံစံကတော့ဒီအဆင်ပြေမယ်ဆိုရင်တော့ဒီ formative assessment ပေါ့နော်ဒီ assessment ပြ assessment လုပ်သွားတဲ့ပုံစံလေးတွေကိုကျမတို့ application တွေတုံးတဲ့လူတွေကစင်ကတော့ကျွန်တော်တို့လောက်သွားနိုင်မှဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကတော့ကျွန်တော်တို့နောက်ပိုင်းအဲကျွန်တော်တို့လောက်သွားနိုင်တဲ့အပေါ်မှာမူတည်ပြီးမှပြည်သူလူထုကိုကျွန်တော်တို့ပြန်ပြီးမှအဲဟို
ပြပြတော့မယ်နော်ဟုတ်ကဲ့ပါအဲ့တော့ဟိုဆရာမတွေရဲ့အခန်းကဏ္ဍရောဘယ်လိုပါဝင်လာဖို့ရှိမလဲရှင်ဒီအခုဒီ NUG အစိုးရရဲ့ဒီပညာရေးမူဝါဒအခုလိုအကောင့်ထဲပေါ်ပေါ့နော်ဆက်လက်ပြီးတော့ဟိုတနိုင်တစ်ပိုင်းပေါ့နော်တအားတလောက်ဆောင်ရွက်သွားမယ်လုပ်ငန်းစဉ်မှာအခုလက်ရှိဒီကျောင်းဆရာမတွေဘယ်ရဲ့ပူပေါင်းဆောင်ရွက်မှုအဲသူတို့ရဲ့အခန်းကဏ္ဍရောဘယ်လိုဖြစ်လာမလဲရှင
်ဟုတ်ကဲ့သူတို့တွေပေါ့နော်ဆရာမတွေအဲဒီ qualify ဖြစ်တဲ့ဟိုအစင်ပြတ်ကောင်းတဲ့ဆက်စမတွေပေါ့နော်ပြီးရင်တို့ဒီ snippet ပါဆိုရင်လည်းတို့ snippet ကိုကြည့်ချပြီးထားတဲ့ဆက်စမတွေကကျမတို့တင်ကြားရေးမှာပါဝင်ပြီးမှကူညီထားပါတယ်ဆိုတော့ဒီတင်ကြားရေး digital content ပြုလုပ်တာပေါ့နော်ဒီအဲ့ဒီအပိုင်းမှာတို့ပါဝင်အားဖြည့်ထားတယ် digital content တွေကိုလွှင့်သွားဖို့ပေါ့နော်အဲ့ဒါတွေကိုအကောင်းဆုံးကျမတို့ကပြင်ဆင်နေတယ
်ဟုတ်ကဲ့ဘယ်တော့လောက်ဖြစ်လာမလဲအဲ့ဒါဘယ်တော့လောက်စပြီးကောင်းထည့်ပေါ်မှုရှိမှရှိ
ကျမတို့ကမြန်မာပြည်မှာတော့ဒီ registration အပိုင်းပေါ့နော်ကျောင်းစီမှာတော့လုပ်နိုင်အဲမယ်လကုံလောက်မှာကျမတို့လုပ်နိုင်တယ်ဒီဂျွန်လပိုင်းမှာကတော့ဂျွန်လ3ဂျွန်လပထမပတ်ဒုတိယပတ်တတိယပတ်အတုံးလိုက်ဆိုတော့အဲအစညိုကျမတို့ဆက်ပြသွားနိုင်မှာဖြစ်တယ်အခြေခံကတော့အရင်လာမှာပေါ့နော်အဲတော့အဲအဆင့်မြင့်ကအဆင့်မြင့်ဒီတက္ကသိုလ်အဆင့်တွေက class တချို့ကိုလည်းဒီလားအဲမှာအကျုံလားအဲမှာပေါ့နော်ဆက်ပြသွားနိုင်ဖို့ရှိပါတယ
်ဆိုတော့အခုလိုမြန်မာနိုင်ငံမှာပညာရေးဝန်ထမ်းတွေပေါ့နော်ဆရာမတွေပါဝင်ပညာရေးဝန်ထမ်းတွေကိုအဲ့လိုတိမ့်နဲ့ချီပြီးတော့ယာယီဒီတာဝန်ကနေပြီးတော့ရက်ဆိုင်ခံရတာအလုပ်ထုတ်ခံရတာတွေအခြေအနေပေါ်မှာရောဒီဆရာမတို့ဘယ်လိုသုံးသပ်လဲရှင်ဒီလိုဆရာမတွေအနေနဲ့ကအခုလို CDM မှာပါဝင်နေပါဝင်တဲ့အတွက်တစ်ဖက်မှာလည်းသူတို့အလုပ်ကနေထုတ်ခံရဆိုတော့ဒီအနေအထားပေါ်မှာရောဆရာမတို့အနေနဲ့ဒါရဲ့ဟိုအကျိုးသက်ရောက်မှုပေါ့နော်ဒီ impact ကိုဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့အဲကျွန်တော်ကတော့အခုကတော့ဖြိုခွင်းနေတာပေါ့နော် CDM ဆက်စမတွေကိုဆိုရင်မျိုးဖြိုခွင်းနေရဲ့ချက်ခဲတွေချက်အဲခံစားရအောင်လုပ်နေရပေါ့နော်အဲတို့တွေဆက်စမတွေတင်းချီအဲဒီလိုမျိုးအလုပ်တွေဖြုတ်ခံထားရရဲ့ဒါပေမဲ့ဒီကျွန်တော်တို့ပြည်သူအစိုးရကအဲ့ဒါကိုအတိအမှန်မပြုပါဘူးပြည်သူအစိုးရကတော့ဒီအထူးသဖြင့် CDM ဆက်စမတွေကိုတို့ရဲ့မူရင်းဒီရချူအတိုင်းပဲအတိမပြုတ်သွားတာပြုတ်သွားမှာဖြစ်တယ်။အဲသူတို့တွေကိုလည်းကျွန်တော်တို့ဂုံပြုတ်တဲ့အစီအစဉ်လေးလည်းပြုတ်လို့သွားမှာဖြစ်တယ်။ပေါ့နော်။ဆိုတော့အခုလိုမျိုး CDM ဆက်စမတွေကိုသူတို့အလုပ်ဖြုတ်လိုက်ခြင်းအပြင်ကျောင်းတွေဖွင့်ဖို့အတွက်ခက်ခဲသွားမှာဖြစ်တယ်။ဆက်စမတွေကိုလည်းအခုမှပဲခေါ်လို့လည်းအခုမှပဲ train လို့အခုမှခေါ်အခု train ပြီးအခုတင်ခိုင်းဖို့အဆင်မပြေဘူးနော်။ဆက်စမတယောက်ကိုအကောင်းကောင်းမွန်မွန်သူကို train ဖို့အချိန်ကြီးအများကြီးလိုအပ်တယ်။ဆိုအခုလိုဒီလိုမျိုး train ထားတဲ့ qualify ဖြစ်တဲ့ customer တွေကိုထုတ်လိုက်ပြီးမှဘယ်လိုပြောမလဲအတွေ့အကြုံရှိတဲ့ customer တွေအစားထိုးမယ်ဆိုတော့ဒီကလေးတွေအတွက်လည်းဒါရီကမကောင်းပါဘူးဆိုတော့ဒီဟာတွေကတော့ impact တွေဖြစ်တယ်နော
်အခုလက်ရှိဒီဆရာနာသိမ်းထားတဲ့အခြေအနေမှာလည်းဟိုကျောင်းသူကျောင်းသားတွေကိုယ်တိုင်ကလည်းဒီစစ်ကြုံပညာရေးအလိုမရှိဆိုတော့အဲဒီကြွေးကြော်သံအနေနဲ့သူတို့ဆန္ဒတွေထုတ်ပေါ်တာတွေဆန္ဒပြတာတွေတွေ့ရပါတယ်ဆိုတော့အဲ့ဒီမှာဒီစစ်ကြုံပညာရေးဆိုတော့အပိုင်းတော့ဆရာမတို့ဒီဘယ်လိုမြင်လဲရှင
်စစ်ကြုံပညာရေးဆိုတာတော့အဲဟုတ်တယ်အဲသူတို့ကအေးဒီခံစားချက်ကတအားလေးနဲ့ပါတယ်ဒီပြည်သူတွေရဲ့ပေါ့နော်သူချင်းကျောင်းသူကျောင်းသားတွေရဲ့ခံစားချက်ကတအားလေးနဲ့တယ်လို့ကျွန်မထင်တယ်ဟိုသူတို့ကနှစ်ပေါင်းများစွာကျွန်မတို့လည်းဒီစစ်အာဏာရှင်အောက်ပါပေါ့နော်ဒီစစ်အာဏာရှင်ပေးရဲ့ပညာရေးအောက်မှာရှိပင်းလာတာပေါ့နော်ဆိုတော့ဟိုတိုင်းရင်းသားဖြစ်တယ်ဆိုတော့လည်းကိုယ်တိုင်းရင်းသားရဲ့ပညာကိုတိုင်းရင်းသားရဲ့တမိုင်းကြောင့်ကိုတိုင်းရင်းသားရဲ့နိုင်ငံရဲ့ရည်ရည်ချက်တွေကြောင့်မတင်ခဲ့ရဘူးပေါ့နော်ဆိုတော့တစ်ဖက်မှာလည်းတို့ကစစ်အစိုးရဖြစ်တယ်ဆိုတဲ့အတိုင်းပဲတို့လိုချင်တဲ့ပုံစံရအောင်လို့ပဲသူတို့ကလုပ်မှာဖြစ်တယ်ပြီးတော့လူတွေရဲ့လွတ်လပ်စွာတွေးတော်ဆုံးဖြတ်ခွင့်လူတွေရဲ့လွတ်လပ်စွာဒီ creative thinking တို့ပြီးရင်ဒီ critical thinking တို့ဆိုတာတို့ကအဲ့လိုမျိုးတွေကိုအားပေးခဲ့မှာမဟုတ်ဘူးပေါ့နော်ဆိုတော့ဒီအဲစာတင်တဲ့အခါမှာလဲဒါချက်ဒါဖြီဆိုရဲပုံစံဖြစ်သွားတယ်ဆိုတာတကယ်တော့အဲ့ဒါကသူတို့ဒီတိုးတက်တဲ့အတွေ့အခေါ်တွေတွေးခေါ်မှုတွေပေါ့နော်အဲဒီ train စမ်းတွေးခေါ်မှုတွေကိုသူတို့လက်မခံခဲ့လို့ပဲဖြစ်တယ်ဆိုတော့လက်ခံတယ်ဆိုလို့ရှိရင်လဲဒါစစ်အစိုးရပဲဖြစ်တော့မယ်နော်စစ်အစိုးရဆိုတဲ့အတိုင်းသူတို့အဲ့ဒါတွေလက်ခံမှာမဟုတ်ဘူးဆိုတော့ပြည်သူတွေကအဲ့ဒီဘဝကိုပြန်မသွားချင်လို့ဖြစ်တယ် trong đó lưu người lại bọn nó cho nó này ngà bên nhà ấy có bà má ấy nên cha kia đấy thì anh ấy nói trên này ngà người cha mà tao mà ấy ông nên cha kia rồi ấy là ông cho nó rồi thắp đi má thì trong đó đấy thì chủ ấy ấy là thắp đi một khăn xin đâu rồi ấy sẽ cho mình nó thì sẽ chuẩn bị nhà ấy rồi chú bên bao tiền rồi cho nó rồi alo trên mà đấy
so siamma ko rai le dilo sit anashin sne aw ma shi kae de di pinya yi ko le twei chong kae ya de so ro a ro aku di siamma ni ne aku lo ngg a myo da nyin nyu yi aso ya ma du pinya yi wu ji ni ne o ta win than saung pit la ya de siamma ye naw khan chang yi wu le pyo pya ma aw shin
ok ba chong a ka do di chin pin ne ma be mwe ye bo no di ma be swe da aw bi ma chong ga ro da gung tet tu do ngi mnou ta pe ya ne chong no a yi naw pai ငွေ ငွေ ကမှ US to UK လို့မှ set ပေး ပြင် ညာ ကြင် ကြခဲ့အဲ့ဒီနောက် မှာ တော့ ပြန် လာ ပြီးမှ ကျွန်မ ဒီ kitchen ပြင် နေ မှာ ပဲ ပေါ့ နော် လူမြောက် နေနေ ဘက် မှာ ပညာ ရေး အတွက် ကျွန်မ လုပ် ကင် ခဲ့ ပါတယ် ဒီ ចောင်း ဥပ် အနေနဲ့ လုပ် ကင် ခဲ့ ပေါ့ နော် ဒီ kitchen data ရဲ့ ပညာ ရေး လုပ်ငန်း တွေ မှာ ကျွန်မ ပါဝင် လုပ် ရှာ ခဲ့ ညချင်း Badas က attribute ပညာ ရေး ပုံစံ ပေါ့ နော် အဲ့ဒီ curriculum ရဲ့ assistant တွေ မှာ လည်း ကျွန်မ ပါဝင် ပြီးမှ လုပ် ရှာ ခဲ့ ပါတယ်
ဒါတော့ကျွန်မရဲ့ background ဖြစ်ပါတယ်။ပညာရေးမှာပြုပြင်ပြောင်းလဲရေးအများကြီးလုပ်ဖို့လိုတဲ့နေရာမှာဟိုဘယ်အပိုင်းကိုအဓိကထားပြီးတော့ဟိုပြုပြင်ပြောင်းလဲရေးမှာအဓိကဆောင်ရွက်သွားဖို့ရှိလို့ရှင်။ဟုတ်ကဲ့ကျွန်မတို့ပြုပြင်ပြောင်းလဲရေးတကယ်တော့လူခဲ့တဲ့ငါးနှစ်ကျင်းမှာလဲပြုပြင်ပြောင်းလဲရေးဖြစ်ပေါ်ခဲ့ပါတော့မနေ့ကမှစပြီးမှအရှိန်စပြီးမှစက်စနိုးလာတယ်ပေါ့နော်ပြုပ
တော့ကျမတို့ကတော့ဒီအဲ့ဒီခံစားချက်ကိုကောင်းကောင်းနားလည်နော်ကျမတို့ဒီ mainstream education ရဲ့အစိတ်အပိုင်းတစ်ခုမဖြစ်ခဲ့တဲ့ဒီဒီနယ်ဘက်ကတိုင်းရင်းသားတွေရဲ့ပညာရေးစနစ်ပေါ့နော်အဲ parallel ဖြစ်နေတာပေါ့နော်ကြီးတန့်ဖြစ်နေတဲ့ခက်ခက်ခဲခဲနဲ့ကြိုးစားခဲ့ရကိုမိခင်ဘာသာစကားနဲ့စာချင်းစားနိုင်ဖို့ပေါ့နော်ကိုရဲ့ဘင်္ဂါနဲ့တမိုင်းနေဘင်္ဂါနဲ့နိုင်ငံရေးတမိုင်းနေတည်နိုင်ဖို့အတွက်ခက်ခက်ခဲကြိုးစားခဲ့ရတယ်အဲ့ဒါအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးခံစားချက်တွေကျမကအဲ့လိုမျိုးနဲ့ကြီးပြင်းလာခဲ့ရတော့အဲ့တိုင်းရင်းသားတွေအဲ့ဒီခံစားချက်တွေကိုကျွန်တော်နားလည်တယ်ပေါ့နော်အဲ့လိုဆိုတော့အခုအနာဂတ်ဒီ Federal ပြည်ထောင်စုတည်ဆောက်ရေးပြီးရင် Federal ပညာရေးစနစ်တွေတည်ဆောက်ရေးလှုပ်ဆောင်သွားတဲ့အချိန်ကြီးမှာလည်းပေါ့နော်အကောင်းဆုံးဖြစ်အောင်ကျွန်တော်ပြန်ပြီးမှတည်ဆောက်ဂျူပန်သွားရှင်ပါတယ်အဲ့စွမ်းကုန်ပေါ့နော်ကျွန်တော်တတ်နိုင်ကြမြအကောင်းဆုံးဖြစ်အောင်ကျွန်တော်ပါဝင်ပြီးမှစူးစမ်းသွားရှင်ပါတယ်
ဆရာမဂျာထွန်းဖန်အခုလိုအချိန်ပြီးပြီးတော့ဗီဒီယိုမြန်မာပိုင်းကိုဖြည့်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ပါကျောင်းလည်းကျေးဇူးပါ
။ NUG အစိုးရပညာရေးဒုဝန်ကြီးဂျာထွန်းဖန်ကိုမဲ့အင်ဂျင်နိုင်ဆက်သွယ်မေးမြန်းပြီးတင်ဆက်ပေးခဲ့တဲ့စနေညစကားဝိုင်းအစီအစဉ်ဖြစ်ပါတယ်။ဗီဒီယိုမြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်နေဆက်ပြီးနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးနောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါမြန်မာနိုင်ငံရောက်အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်သတိထားနိုင်ဖို့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံကသတင်းအချက်အလက်တွေကိုထုတ်ပြန်လိုက်ပါတယ်ရန်ကုန်မှာဖြစ်ပွားတဲ့ပောက်ကွဲမှုတွေဟာစစ်ကောင်စီနဲ့ဆက်နွယ်နေတဲ့နေရာတွေကိုအဓိကပိတ်မှတ်ထားတာတွေ့ရပြီးအခုဆိုရင်တခြားနေရာတွေကိုပါပိတ်မှတ်ထားလာနေတာတွေ့ရကြောင်းတောက်ကြံလေးကသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့လတွေအတွင်းရန်ကုန်အခြေအနေအသေးစိတ်သုံးသပ်ချက်အရအန္တရာယ်ရှိနိုင်တဲ့အဆင့်3ဆင့်ခွဲပြီးသတ်မှတ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ4လတည်းကိုရောက်လာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့ဆက်လက်ပေါ်ပေါက်နေစဖြစ်ပါတယ်။ကလေးဖားကန့်နေပြည်တော်ပြင်မနာပခုတ်ကူရှမ်းပြည်မြောက်ပိုင်းနမ့်ဆန်းမူဆယ်မော်လမြိုင်ရေတဝဲကရင်ပြည်နယ်ကောက်ကရစ်ဖရဲသုံးစုဗန်အံမြို့တွေဆန္ဒပြခဲ့ကြတာပါမြန်မာစစ်ကောင်စီကိုလက်နက်ကန်ဆန့်ကျင်မဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ဖြင့်ပထမအတုပ်စစ်တင်းနှံပြီးဆုံးသွားပြီဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကပြောကြားလိုက်ပါတယ် NUG နိုင်ငံခြားရေးဝန်ကြီးဦးရီမွန်ကတောက်ကြနဲ့မထုတ်ပြန်လိုက်တယ်လို့ဆိုတဲ့ဗီဒီယိုမှာတော့ PDF တောင်ပိုင်းတိုင်းစစ်ဌာနချုပ်တင်နန်းဆင်ဝဲအဖြစ်ဖော်ပြထားပြီးစစ်ဝတ်ဆောင်အဖြစ်အဆောင်နဲ့လက်နက်ကင်ဆောင်မထားတဲ့တင်နန်းသား100လောက်တောရင်းတနေရာမှာဆေးပြချီတက်နေတာတွေ့ရပါတယ်။ဒ
တင်းင်းတွေနဲ့မနေ့ကင်းတင်းင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းဘေးအန္တရာယ်အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မေတ္တာပါ